Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်ဝါရှင်တန်မြို့တော် VOA American အတန်းကနေ2019ခုနှစ်ဇူလိုင်လ8ရက်စနေနေ့နေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုက်တိုမီတာ3240 49ရုပ်ကနေဓာတ်ရိုက်ထုံးလွှင့်နေပါတယ်ရှင်ကျွန်မအင်ဂျင်နိုင်ပါ
မင်္ဂလာမနက်ခင်းပါတောတာရှင်များရှင်ဒီကနေ့မနက်ခင်းသတင်းတွေကိုခုကြော်ကြော်သိမ်းနဲ့ကျွန်မအနင်္ဂလာရိုတင်ပြတော့မှာပါအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ပထမဆုံးလူချင်းတွေ့ဆုံချိန်အတွင်းမနက်ရွေးကောက်ပွဲမှာရုရှားကဝင်နောက်ရှက်ခဲ့တဲ့ကိစ္စကိုဖိအားပေးပြောဆိုခဲ့တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောပါတယ်ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20ကနိုင်ငံအကြီးအကဲတွေဟာဂျာမနီနိုင်ငံဟမ်ဘတ်မြို့မှာတောက်ကြနေကစပြီးတော့ G20 ထိပ်သီးအစည်းအဝေးကျင်းပနေပါပြီမြန်မာနိုင်ငံတွင်လူသားချင်းစာနာမှုအကူအညီဖြင့်ဩစတြေးလျဒေါ်လာ16တန်ထပ်မံကူညီပေးသွားမယ်လို့ဩစတြေးလျနိုင်ငံခြားရေးဝန်ကြီးဌာနကကြေညာပါတယ်ဒီလိုသတင်းတွေကိုကြားကြရမှာပါရှင်
။ကောင်းပါပြီရှင်။ထိုင်းနိုင်ငံမှာရောက်ရှိနေတဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲမှာတော့
The problem that needs to be solved is how to ensure that the two communities live together in a peaceful manner. This is really what will solve.
ဒါကတော့ရခိုင်ပြည်နယ်ကမွတ်စလင်တွေနဲ့ပတ်သက်ပြီးတော့မွတ်စလင်အတိုင်းဝိုင်းနဲ့ပတ်သက်လို့သူ့ရဲ့စိုးရိမ်ချက်တွေအပေါ်မှာသတင်းတောက်တွေကိုပြောကြားသွားတာဖြစ်ပါတယ်။ဒီအကြောင်းကိုတော့သတင်းစီစဉ်အပြည့်မှအပြည့်အစုံကြားကြရဖို့ရှိပါတယ်ရှင်။အဲဒီနောက်မှာတော့ရှင်းနေဥကိုနီလှုပ်ကြံခံရမှုမှာဒီဆွဆွဲခံထားရတဲ့တရားခံဖြေးအောင်ဝင်းခိုင်ဟာမြန်မာနိုင်ငံမှာပဲဆက်ပြီးတော့ရှိနေသေးတယ်လို့ယုံကြည်တဲ့အကြောင်းရှင်းနေဥကိုနီရဲ့အမှုလိုက်ရှင်းနေကတောက်ကြနေမနေ့ကပြောကြားခဲ့တဲ့အကြောင်းကိုလည်းကြားရဖို့ရှိပါတယ်ရှင်။ဒါအပြင်ရဟင်းလီခီးစင်မှာမြန်မာအစိုးရတတိပေးချက်အပေါ်အကဲခတ်တို့ရဲ့အမြင်ကိုလည်းစူးစီးတင်ပြပေးဖို့ရှိပါတယ်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုကြားရမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုကျော်ကျော်သိန်းတို့ကပြောပြပါအောင်ရှင်။
American သမ္မတဒေါ်နယ်ထရမ့်မှာရုရှားသမ္မတဗလာဒီမီယာပူတင်နဲ့တောက်ကြနေကပထမဆုံးအကြိမ်လူချင်းတွေ့ဆုံချိန်အတွင်းမနေ့ American သမ္မတရွေးကောက်ပွဲမှာရုရှားကိုဝင်နောက်ရှက်ခဲ့တဲ့ကိစ္စကိုတကြိမ်ထက်မနည်းဖိအားပေးပြောဆိုခဲ့တယ်လို့ American နိုင်ငံခြားရေးဝန်ကြီး Rex Tillerson ကအစည်းအဝေးအပြီးမှာသတင်းထောက်တွေကိုပြောပါရယ်ဒီအကြောင်းအရာကိုကောင်းဆောင်တဲ့ဦးတို့အချိန်အတော်ကြာအပြန်အလှန်ဆွေးနွေးခဲ့ကြပေမဲ့ American ရွေးကောက်ပွဲမှာရုရှားကိုပတ်ဝန်းပတ်သက်ခြင်းမရှိဘူးလို့ပူတင်ကညင်ဆိုကြောင်း Mr. Tillerson ကပြောပါရယ်ဂျာမနီနိုင်ငံမှာကျင်းပနေတဲ့ G20 ကမ္ဘာစစ်မှုထိပ်သီးညှိနှိုင်းခံပေးပတ်မှာအခုလိုတွေ့ဆုံဆွေးနွေးကြတာပါအမေရိကန်ရွေးကောက်ပွဲမှာရုရှားကိုဝင်နောက်ရှက်ခဲ့တာမရှိဘူးဆိုရယ်မစ္စတာပူတင်ရဲ့ပြောကြားချက်ကိုသမ္မတထရမ့်ကလက်ခံသွားတယ်လို့အစည်းအဝေးမှာပါဝင်ခဲ့တဲ့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဗရကနောက်ပိုင်းမှာပြောပါရယ်အမေရိကန်နိုင်ငံရဲ့အနာဂတ်ကိစ္စရပ်တွေမှာရုရှားဘက်ကဝင်ရောက်နောက်ဆက်တာမျိုးမလုပ်ဘူးဆိုရယ်ကတိစကားတေချာအောင်ခေါင်းဆောင်တို့ရို့ဆက်လက်ဆွေးနွေးသွားဖို့တဘောတူခဲ့ကြတယ်လို့လည်းဝန်ကြီးတီလာဆန်ကပြောပါရယ်ဒီကိစ္စနဲ့ပတ်သက်ပြီးနှစ်နိုင်ငံသဘောတူညီမဲ့လက္ခဏာတွေမတွေ့ရတဲ့အတွက်ဆက်လက်ဆွေးနွေးကြဖို့ခေါင်းဆောင်တို့အာရုံစိုက်ရတာဖြစ်တယ်လို့လည်းမစ္စတာတီလာဆန်ကပြောပါရယ်
ကမ္ဘာစီးပွားရေးအကြီးနိုင်ငံ20ကနိုင်ငံကြီးကြီးတွေဟာဂျာမနီနိုင်ငံဟမ်ဘတ်မြို့မှာတောက်ကြနေကစပြီး G20 ထိပ်သီးအစည်းအဝေးကျင်းပနေပါတယ်။နှစ်ရက်ကြာကျင်းပမယ့်ဒီအစည်းအဝေးတွင်ကိစ္စရပ်မျိုးစုံနဲ့ပတ်သက်ပြီးညှိနှိုင်းသဘောတူညီချက်တွေနဲ့အဖြေအရရဖို့ကြိုးစားသွားကြမှာဖြစ်ပါတယ်။ဒီထက်မှာဘဏ္ဍာငွေကြေးဈေးကွက်ဆိုင်ရာစည်းကမ်းသတ်မှတ်ချက်တွေအကြံဖက်ဝါဒတံမြန်နေနည်းရေးကမ္ဘာရာသီဥတုပြောင်းလဲမှုကုန်ပစ္စည်းတွေပို့ဆောင်ရေးလမ်းကြောင်းတွေကယောဂါတွေစသဖြင့်ကိစ္စရပ်မျိုးစုံပါဝင်ပါတယ်။ကိစ္စရများပြားပေါ်မှာခေါင်းဆောင်တွေအနေနဲ့ညှိနှိုင်းသဘောတူညီချက်နဲ့အဖြေအရရအောင်လုပ်နိုင်မယ်လို့မျှော်လင့်နေကြောင်းအင်ရှင်ဂျာမန်ဝန်ကြီးချုပ်အန်ဂလာမာကဲလ်ကကြာတာပြေးနေမှာပြောပါတယ်။ဒါပေမဲ့လည်းကမ္ဘာရာသီဥတုပြောင်းလဲမှုနဲ့ကုန်သွယ်ရေးဆိုင်ရာတွေမှာဘုံသဘောထားရဖို့ဆိုတာကတော့မသေးကြပါဘူး။ဒီတော့တင်မှာပဲကမ္ဘာလုံးဆိုင်ရာလွှမ်းခြုံဆက်သွယ်မှု globalization ကိုစန့်ကျင်ဆန္ဒပြသူတွေနဲ့ရက်တက်ဖွဲ့အကြောင်းဟမ်ဘတ်မြို့မှာတောက်ကြနေကရုံးဝင်းဆက်ခတ်အခြေအနေတွေဖြစ်ခဲ့တာကြောင့်ရက်တက်ဖွဲ့ဝင်200နီးပါးနဲ့တက်ကြွလှုပ်ရှားသူဒါဇင်ပေါင်းများစွာဒဏ်ရာရသွားပါတယ်။ဂျင်းဒီကိုထင်းသိမှုနိုင်ငံတော်ကနောက်ထပ်ရက်တက်ဖွဲ့ဝင် 900 ကျော်ကိုထပ်ခေါ်ခဲ့တယ်လို့ရက်တက်ဖွဲ့ကပြောတာကြောင့်ဟမ်ဘတ်မှာရက်တက်ဖွဲ့ဝင်အရေအတွက် 2,000 ကျော်ရှိသွားပြီဖြစ်ပါတယ်။တချို့ဆန္ဒပြသူတွေကဓာတ်စီပုံတွေပြဖို့လမ်းတွေပေါ်မှာမီးရှို့ပြီးစီးပွားရေးလုပ်ငန်းတွေကိုလူရက်တာတွေလည်းရှိခဲ့ပါတယ်။
အမေရိကန်လိုလိုက်ရင်းနေဖြစ်တဲ့ဇူလိုင်လ4ရက်နေ့မှာမြောက်ကိုရီးယားနိုင်ငံကမစ်ဆိုင်ထုံးကြီးစမ်းသပ်ပစ်လုပ်လိုက်တဲ့နောက်ပိုင်းသူ့ကိုအမြန်ဆုံးအရေးယူတန်းကဖို့အမေရိကန်တောင်ကိုရီးယားနဲ့ဂျပန်ကောင်ဆောင်တို့ကကုလသမဂ္ဂကိုတိုက်တွန်းဖို့တောက်ကြနေမှာသဘောတူညီလိုက်ပါတယ်။ဂျာမနီနိုင်ငံဟမ်ဘတ်မြို့မှာကျင်းပနေတဲ့ G20 ကမ္ဘာစစ်မှုထိပ်သီးညှိနှိုင်းခန်းမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့ကအခုလိုပြောဆိုဆွေးနွေးခဲ့ကြတာပါ။အဲ့ဒီဆွေးနွေးတဲ့အချက်လက်တွေကိုဖန်သားပြန်မှာဖော်ပြရမှာမြောက်ကိုရီးယားကိုပြစ်ဒဏ်ပေးတဲ့အနေနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ပြဌာန်းချက်ကိုအမြန် ဆုံးအကောင့်ထဲပို့ဖို့ဆိုပြီးခေါင်းဆောင်သုံးဦးကနိုင်ငံတကာအတိုင်းအဝိုင်းကိုတောင်းဆိုထားတာပါမြောက်ကိုရီးယားကိုနျူကလ িয়ার ကင်းစင်အောင်လုပ်ဖို့ခေါင်းဆောင်အားလုံးထပ်မံအတည်ပြုပြောဆိုပါရယ်နောက်ပြီးမြောက်ကိုရီးယားကတခြားနိုင်ငံတွေအပေါ်ရန်စရာတွေရပ်ဖို့သူ့ရဲ့မီဆိုင်တုံးကြီးအစီအစဉ်တွေလက်လျှော့ဖို့မြောက်ကိုရီးယားနဲ့နေချင်းထိစပ်နေတဲ့နိုင်ငံတွေဘက်ကနှာချပေးဖို့ကိုလည်းတောင်းဆိုကြပါရယ်ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်နီကီဟေလီကမြောက်ကိုရီးယားရဲ့မီဆိုင်စမ်းသပ်ပြလို့မှုဟာတန်တမာရေးနီလာအရာအဖြစ်ရှာနိုင်မဲ့နီလာတွေပိတ်လို့နေဖြစ်သွားတယ်လို့လာမယ့်ရက်တွေအတွင်းကုလသမဂ္ဂရဲ့တန်ခါပိတ်ဆို့မှုအစ်စ်တွေထပ်မံချမှတ်ဖို့အမေရိကန်ကနိုင်ငံကတိုက်တွန်းမယ်လို့သတိပေးပြောဆိုပြီးနေရက်အကြာမှာဒီအစည်းအဝေးဖြစ်ပေါ်လာတာဖြစ်ပါတယ်
။နျူကလ িয়ার လက်နက်တွေကိုပြပင်တာမြစ်တဲ့နိုင်ငံကသဘောတူစာချုပ်တစ်ခုကိုကုလသမဂ္ဂညီလာခံတစ်ခုကနေတောက်ကြနေကချမှတ်လိုက်ပါတယ်။ဒါပေမဲ့နျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့နိုင်ငံ၉နိုင်ငံကတပိတ်မောက်တာကြောင့်ဒီစာချုပ်ရဲ့တည်ရောက်မှုအလားအလာပေါ်တန်ရန်ဖြစ်စရာရှိနေပါတယ်။နိုင်ငံပေါင်း122နိုင်ငံကထောက်ခံမဲ့ပြပစာချုပ်ကိုတည်ပြုလိုက်ပြီးတဲ့နောက်တယောက်လာတဲ့ကိုယ်စားလှယ်တွေကအတော်လေးကြောက်အောင်မတ်တက်ရက်ပြီးလက်ကုပ်တီအားပေးခဲ့ကြပါတယ်။နယ်သာလန်နိုင်ငံကကောက်ကွက်မဲ့ပေးခဲ့ပြီးစင်ကာပူကတော့မဲမပေးဘဲနေခဲ့ပါတယ်။စာချုပ်ကိုလက်မှတ်ရေးထိုးပြီးအတည်ပြုမဲ့နိုင်ငံတွေအနေနဲ့နျူကလ িয়ার လက်နက်ဒါမှမဟုတ်နျူကလ িয়ার ဆိုင်ရာတခြားဖောက်ခွဲရေးပစ္စည်းတွေကိုတီထွင်တာစမ်းသပ်တာထုတ်လုပ်တာတခြားနည်းလမ်းတစ်ခုခုနဲ့ရယူတာပိုင်ဆိုင်ထားတာဒါမှမဟုတ်တင်းစီထားတာတွေကိုမလုပ်ရဘူးလို့ပိတ်ပင်ကန့်သတ်ထားပါတယ်။ဒါအပြင်နျူကလ িয়ার လက်နက်ဒါမှမဟုတ်နျူကလ িয়ার ဆိုင်ရာတခြားဖောက်ခွဲရေးပစ္စည်းတွေကိုအသုံးပြုတာဒါမှမဟုတ်အသုံးပြုမယ်လို့ချင်းချောက်တာကိုလည်းမလုပ်ရဘူးလို့ပြောပြထားတာပါဒီစာချုပ်ကိုနိုင်ငံ90ကလက်မှတ်ရေးထိုးအတည်ပြုလိုက်ပြီးဆိုတာနဲ့စပြီးအာဏာတက်ရောက်မှလည်းဖြစ်ပါတယ်ခင်ဗျာ
ဒီဝေမီကန်တန်ရဲ့မနက်ဖက်မြမဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6.15 နဲ့ဒုတိယနာယူဝတ်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုံနေပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းကနေစနေနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံသွင်းလူသားချင်းစာနာမှုဆိုင်ရာအကူအညီလိုအပ်နေသူတွေအတွက်ဩစတြေးလျဒေါ်လာ16တန်းထပ်မံကူညီပံ့ပိုးပေးမယ်လို့ဩစတြေးလျနိုင်ငံခြားရေးဝန်ကြီးဌာနကဇူလိုင်လ9ရက်နေ့နေဆွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်။ပဋိပက္ခနဲ့တဘာဝဘေးအန္တရာယ်ခံစားနေရသူတွေအတွက်ပညာရေးနေရာထိုင်ခင်းကျန်းမာရေးဆောင်ရှားမှုအသက်မွေးဝမ်းကြောင်းမှုဆိုင်ရာအကူအညီတွေကိုကုလသမဂ္ဂအပါအဝင်ဩစတြေးလျနိုင်ငံကအစိုးရမဟုတ်တဲ့အဖွဲ့အစည်း NGO တွေကတဆင့်ကူညီထောက်ပံ့သွားမယ်လို့ကြေညာချက်မှာဆိုထားပါတယ်။ရခိုင်ပြည်နယ်တွင်ပေးအပ်မဲ့အကူအညီတွေကို Mr. Kofi Annan ဦးဆောင်တဲ့ရခိုင်စုံစမ်းစစ်ဆေးရေးကော်မရှင်ရဲ့ကြားဖြတ်အစီရင်ခံစာထက်ကအကြံပေးချက်တွေအတိုင်းထောက်ပံ့ကူညီသွားမယ်လို့ဆိုပါတယ်။ရခိုင်ပြည်နယ်တွင်အရေးပေါ်လိုအပ်နေတဲ့အကူအညီအတွက်ကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ကိုဩစတြေးလျနိုင်ငံကဒေါ်လာ2တန်းပေးအပ်ထားပြီးဖြစ်ပါတယ်။2016ဇူလိုင်လကစလို့ဒီကနေ့အချိန်ထိမြန်မာနိုင်ငံအတွက်ဩစတြေးလျကပေးအပ်တဲ့ကူညီထောက်ပံ့ငွေစုစုပေါင်းဒေါ်လာ18တန်းရှိသွားပြီဖြစ်ပါတယ်။
မတရားတင်တဲ့ဆက်သွယ်မှုဥပဒေပုံမှန် 18 တက်ပြီးဖမ်းဆီးထားတဲ့တရင်တော့သုံးဦးကိုနောက်ထပ်ရမန်ကြီးထားယူပြီးဆက်ချုပ်နှောင်ထားပြီးတော့ဇူလ22ရက်နေ့မှာမှတရားရုံးတင်ဆက်စည်းတော့မှာဖြစ်ပါတယ်။ပထမဆုံးကဇူလ17ရက်နေ့မှာတရားရုံးတင်မယ်လို့ပြောထားပြီးတောက်ကြနေကတော့နေမီလိုညိုရင်းချင်းကြီးအကြောင်းပြပြီးတရင်တော့သုံးဦးကိုချုပ်ရွက်ရမန်ထားယူလိုက်တာပါ။ဒါပြင်ကနေဦးတို့ကတီဘောမြို့နယ်မှာအမှုဖွင့်ထားရကနေနမ်ဆန်မြို့နယ်မှာပြောင်းလဲပြီးတော့အမှုဖွင့်ပြီးစစ်ဆေးတာကတော့တီဘောမြို့နယ်မှာပဲစစ်ဆေးမယ်ကြောင်းနမ်ဆန်မြို့နယ်ရဲစခန်းတာဝန်ရှိသူတူကအပြည့်အဝကိုပြောပါတယ်။ဒီဒီပြည်ထောင်ထဏာကအကြီးတန်းသတင်းတော်ဦးရေနိုင်သတင်းတော်ကိုပြေဖုံးအောင်အေအဝဒီသတင်းထဏာကသတင်းတော်ဦးသိန်းစောတို့အပါအဝင်6ဦးဟာပြီးခဲ့တဲ့ဇွန်လ26ရက်က TNL တန်းပလောင်အဖွဲ့ကကျင်းပတဲ့မွေးရစီဝါမီးရှို့ဖြစ်စီပွဲမှာသတင်းယူပြီးအပြန်လမ်းမှာတပ်မတော်စစ်ကြောင်းကဖမ်းဆီးပြီးတော့အခုလိုပုံမှန်ဆက်ကွန်တင်နဲ့တရားစွဲခံထားရတာပါဒီဖြစ်ရတဲ့ပတ်သက်ပြီးနိုင်ငံတော်တမန်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကဒီကိစ္စကိုသတင်းတော်2ဦးနဲ့တပ်မတော်ကြားဖြစ်တဲ့ကိစ္စဆိုတာမျိုးပေါင်းတင်းချင်းနဲ့ကြည့်လို့မရတဲ့အကြောင်းလက်ရှိဒီဇယ်ဥပဒေတွေဟာမိမိတို့လူလာတဲ့တရားမျှတမှုဒီမိုကရေစီနှီးကြမှုဆိုတာတွေနဲ့ကန့်ညင်မှုရှိရလားဆိုတာကြည့်ရမယ်အကြောင်းဥပဒေတွေဟာတရားမျှတဘူးဒီမိုကရေစီနှီးမကြဘူးဆိုရင်ဒါကိုလွတ်တော်ကနေတဆင်းတရားဝင်လုံထုံးလုံနည်းတွေနဲ့ညီပြုပြင်ရေးဆွဲသွားရမှာဖြစ်တဲ့အကြောင်းကြာတာပရိနေကပြောထားပါတယ်
။အီရတ်နိုင်ငံမိုဆူးမြို့နဲ့ဆီးရီးယားနိုင်ငံထက်ကရာကွာမြို့ရင်းမှာအီရတ်အစွန်းဂျီဟတ်အစွန်းရောက်အကြမ်းဖက်သမားတွေပေါ်လက်နက်ကင်တပ်တွေဘက်ကအရှိန်မြင့်ထိုးစစ်ဆင်လိုက်တာကြောင့် IS အစွန်းရောက်တွေဘက်ကလည်းတံပြန်ထိုးစစ်ဆင်လိုက်ပါတယ်။မုဆူးမျိုးအောင်ထက်ကို IS စစ်သွေးကြွားတွေကတံပြန်ထိုးစစ်ဆင်တယ်လို့မြို့တောင်ဘက်ကရွာတရွာကိုလည်းဝင်တိုက်ခဲ့တာကြောင့်တိုက်ပွဲတရင်လိုက်ယူတဲ့အီရတ်တရင်ထောင်တို့အပအဝင်လူအတော်များများသေဆုံးသွားတယ်လို့အီရတ်စစ်ဘက်အရာရှိတဦးကပြောပါတယ်။မုဆူးမျိုးဟောင်းမြောက်ဘက်တစ်လျှောက် IS စစ်သွေးကြွားတွေနဲ့ဖြစ်တဲ့တိုက်ပွဲမှာအီရတ်တပ်သားတွေဘက်က85မီတာလောက်ပြန်ဆုတ်ခဲ့ရပြီးတခြားလူနေထူထပ်တဲ့ရပ်ကွက်တွေထဲကအစိုးရတပ်ဖွဲ့တွေထိန်းချုပ်ထားတဲ့နယ်မြေတွေရော့သွား ောင်လုပ်မယ်ဆိုပြီးအစွန်းရောက်တွေကချင်းချောက်ပြောဆိုရဲလို့စစ်ဘက်အရာရှိကတောက်ကြားနေမှာပြောပါရယ်ညွှတ်ထဲကနေမြင်းနေငယ်ကိုရားနဲ့ချီတဲ့ IS တပ်ခရီးသမားတွေဆက်ပြီးတိမ့်ပိုက်ထားပါရယ်အဲ့ဒီနေရာမှာထောင်းနဲ့ချီတဲ့အရတားတွေပိတ်မိနေပြီးသူတို့ပပတ်လဲမှာတိုက်ပွဲတွေဖြစ်ပွားနေတာကြောင့်အန္တရာယ်များလုံးတဲ့အခြေအနေကိုရောက်နေတယ်လို့အီရတ်ဘုံမူတွေနဲ့ကုလသမဂ္ဂအရာရှိတွေကကြာတာပြင်းနေမှာပြောပါရယ်တချိန်ကရှီယောင်ဆောက်အုံတွေလမ်းသွယ်လေးတွေနဲ့ဝင်းကပါလို့ဖြစ်နေခဲ့တဲ့မိုးစုမြို့ဟောင်းမှာအခုတော့အပြည့်အစည်းပုံတွေပြည့်နေနေပြီးအရတားထောင်းနဲ့ချီပိတ်မိနေတယ်လို့အီရတ်တို့ကပြောပါရယ်
Jamaat al-Ahrar ဒါမှမဟုတ် JUA အဖွဲ့ကိုကမ္ဘာလုံးဆိုင်ရာဂျမ်ဖက်ဝါဒီအဖွဲ့တစ်ဖွဲ့ဖြစ်တမတ်ဖို့ကုလသမဂ္ဂလူမျိုးရေးကောင်စီကဆုံးဖြတ်တဲ့ပေါ်ပါကစ္စတန်နိုင်ငံကကြိုဆိုလိုက်ပါတယ်။ဒီစစ်သွေးကြောအဖွဲ့ဟာပါကစ္စတန်နိုင်ငံအတွင်းမှာမကြာသေးခင်ကတိုက်ခိုက်မှုအများစုကိုသူတို့လုပ်တာလို့ကြေညာထားတဲ့အဖွဲ့ပါ။ဒီအဖွဲ့ဟာတရားမဝင်အဖွဲ့ဖြစ်ကြေညာခံထားရတဲ့ပါကစ္စတန်တာလီဘန်အဖွဲ့တွေကနေ2014ခုနှစ်ကခွဲထွက်သွားတဲ့အဖွဲ့ဖြစ်ပါတယ်။JUA အဖွဲ့ကိုအခုလိုအကြမ်းဖက်ဖွဲ့စည်းဖြစ်တက်မှတ်လိုက်တာကြောင့်ပိုင်ဆိုင်ပစ္စည်းတွေကိုထိန်းချုပ်တာခီးသွွားလောက်ကိုပိတ်ပင်တာနဲ့လက်လက်ရောင်းချမှုပိတ်ပင်ကန့်တတ်တာတွေကိုလုပ်နိုင်တော့မှာဖြစ်ပါတယ်ခင်ဗျာ
ဒါကတော့နန်းလောင်နဲ့ကိုကျော်ကျော်သိန်းတို့ကစနေနေ့နေ့ကင်းတဲ့အစီအစဉ်ကိုတင်ဆက်သွားတာပါရှင်ကျမတို့ VOA မြန်မာပိုင်းအစီအစဉ်ကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်ရှင်ရခိုင်ပြည်နယ်အတိုင်းပိုင်းနှစ်ခုကြားငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ရေးအဓိကအခြေခံပြဿနာအကြောင်းအရာတွေကိုဖြေရှင်းဖို့လိုအပ်နေကြောင်းထိုင်းနိုင်ငံဘန်ကောက်မြို့မှာမနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖီလီပိုဂရန်ဒီကပြောကြားလိုက်ပါတယ်။ဒါအပြင်နိုင်ငံသားဖြစ်ခွင့်ဆိုင်ရာကိစ္စကိုလည်းမဟာမင်းကြီးကထည့်သွင်းပြောဆိုသွားပါတယ်။အကြောင်းစုံကိုဆက်ပြီးနားဆင်ပါရှင်။ဇူလိုင်လ2ရက်နေ့ကနေ6ရက်နေ့အထိသွားခဲ့တဲ့မြန်မာနိုင်ငံခီးစင်မှာရခိုင်ပြည်နယ်ကအတိုင်းဝိုင်းနှစ်ခုကြားပဋိပက္ခအခြေအနေနဲ့ပတ်သက်လို့သူကိုယ်တိုင်တွေ့ခဲ့ရတဲ့အခြေအနေကိုဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖီလီပိုဂရန်ဒီကသတင်းစာရှင်းလင်းပွဲအတွင်းအခုလိုပြောသွားပါတယ
် The problem that needs to be solved is how to ensure that
ပြည်သူကတော့အတိုင်းဝိုင်းနှစ်ခုငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ဖို့အတွက်အာမခံပေးနိုင်တဲ့ဖြည့်ရှင်းဆောင်ရွက်ပေးရေးလိုအပ်နေတာပါပြည်သူရဲ့အခြေခံအကြောင်းရင်းကိုမှန်မှန်ကန်ကန်ဖြည့်ရှင်းပေးရမှာဖြစ်ပါတယ်အဲ့ဒီအတွက်ကျွန်တော်တို့ထပ်ပြီးပြောချင်တာကမူဝါဒရေးရာဘိုင်းဆိုင်ရာကိစ္စရဲ့အချို့ဥပမာနိုင်ငံသားဖြစ်ခွင့်လိုမျိုးကိစ္စတွေလိုအပ်လာပါတယ်အဲ့ဒီကမွတ်စလင်အတိုင်းဝိုင်းမှာနိုင်ငံသားကပြမရှိကြပါဘူ
းသူရဲ့ရခိုင်ပြည်နယ်ခီးစဉ်တွင်အတိုင်းဝိုင်းနှစ်ခုကြားရှင်တွဲနေထိုင်ရေးအစီအစဉ်တချို့တွေ့ခဲ့ရတယ်လို့လည်းဖီလီပိုဂရန်ဒီကပြောပါတယ
် And from what I have seen from small projects that are already carried out
ဘုံကျူးစီဝါလုပ်ငန်းဆိုင်ရာအကျိုးအမြတ်တွေအတွက်အတိုင်းဝိုင်းနှစ်ခုကြားပူးတွဲလှုပ်ဆောင်တဲ့ project လုပ်ငန်းအသေးလေးတွေကိုကျွန်တော်တွေ့ခဲ့ရပါတယ
်ဖီလီပိုဂရန်ဒီဟာဒုက္ခသည်များဆိုင်ရာမဟာမင်းကြီးတာဝန်ကိုဒီနှစ်စံပိုင်းကစတင်ထမ်းဆောင်ခဲ့ပြီးတဲ့နောက်ပထမဆုံးအချိန်လာရောက်တဲ့မြန်မာနိုင်ငံခီးစဉ်အတွင်းရခိုင်ပြည်နယ်စစ်တွေမြို့ကနေရရင်အတ္တမရွှေပြောင်းခံရတဲ့မွတ်စလင်ဒုက္ခသည်စခန်းတချို့ကိုတွားရောက်ကြည့်ရှုခဲ့ပါတယ်။မွတ်စလင်ဒုက္ခသည်တွေရဲ့ကျန်းမာရေးပညာရေးအတွက်ကန့်သက်ခံထားရတဲ့အခြေအနေတွေကိုဒုက္ခသည်စခန်းအတွင်းရောက်ရှိစဉ်မှာအခုလိုသတင်းထုတ်တွေကိုပြောပါတယ
်။ There are many difficulties with access of education for the children.After the 5th grade,
after the period now, စခန်းထဲမှာကျောင်းမရှိတဲ့အတွက်ကလေးတွေဆက်ပြီးပညာသင်ကြားဖို့အခက်အခဲအများကြီးရှိနေပါတယ်။နောက်ပြီးကျန်းမာရေးနဲ့ပတ်သက်လို့အရေးပေါ်ဆေးရုံ၊ဆေးကမ်းပြဖို့ပြဿနာတွေရှိနေပါတယ်။လွတ်လပ်စွာသွားလာဖို့ပြဿနာရှိပါတယ်။နောက်ပြီးစခန်းတွင်းကလူတွေရဲ့နေထိုင်မှုအဆင့်အခြေခံလိုအပ်ချက်တွေလည်းရှိနေပါတယ
်။ဒါ့အပြင်အခုလိုရာသီဥတုဆိုးတဲ့ကာလမှာစခန်းတွင်လူနေအိမ်တွေရဲ့အခြေအနေဟာအတော်လေးကိုဆိုးရွားနေတာတွေ့ရကြောင်းဖီလီပိုဂရန်ဒီကပြောပါတယ်ရခိုင်ပြည်နယ်ခီးစဉ်အတွင်းစစ်တွေအပြင်ပဋိပက္ခတွေဖြစ်နေတဲ့မောင်းတော်ဒေသကိုတွားရောက်ပြီးဒေသခံမွတ်စလင်အတိုင်းဝိုင်းနဲ့တွေ့ဆုံခဲ့ပါတယ်။ရခိုင်ပြည်နယ်ပြည်ထနာကိုဖြည့်ရှင်းဖို့လိုအပ်တဲ့အချက်တွေထဲမှာပထမဆုံးအရေးကြီးတဲ့အဆင့်ကကျန်းမာရေးပညာရေးစတဲ့အခြေခံဝန်ဆောင်မှုလုပ်ငန်းတွေနဲ့အသက်မွေးဝမ်းကြောင်းရည်တည်ရေးအတွက်လွတ်လပ်စွာသွားလာခွင့်ပြုဖို့ဖြစ်တယ်လို့ဖီလီပိုဂရန်ဒီကမြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်လို့ဂျွန်လ6ရက်နေ့ကထုတ်ပြန်တဲ့သူ့ရဲ့ကြေညာချက်မှာပြောဆိုခဲ့ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ပါဝင်မြမအစိုးရဖွဲ့ဝင်ဝင်ကြီးတွေနဲ့တွေ့ဆုံပြီးရခိုင်နဲ့ကချင်ပြည်နယ်ကဒုက္ခသည်စခန်းတွေမှာလူသားချင်းစာနာမှုအကူအညီတွေထောက်ပံ့ပေးရေးကိစ္စဆွေးနွေးခဲ့တယ်လို့လည်းဆိုပါရယ်။ဒါ့အပြင်ထိုင်းနယ်စပ်မှာရှိတဲ့ဒုက္ခသည်တွေနေရရင်ပြည်ရေးကိစ္စမှာတောင်ဆန်းစုကြည်ကကြိုဆိုကြောင်းပြောဆိုခဲ့တဲ့အတွက်သူ့အနေနဲ့ဝမ်းသာမိကြောင်းဖီလီပိုဂရန်ဒီကပြောပါရယ်။ဒါပေမဲ့လည်းဒုက္ခသည်တွေပြန်လာရေးကိစ္စမှာသူတို့ကိုယ်တိုင်ဆုံးဖြတ်ရေးနဲ့အခြေအနေတွေတည်ငြိမ်ဖို့စတဲ့အချက်တွေလိုအပ်တယ်ဆိုတာကုလသမဂ္ဂယုံကြည်ထားကြောင်းသူကဆိုပါရယ် လက်ရှိထိုင်းနိုင်ငံခီးစင်တွင်ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာနဲ့လည်းတောက်ကြနေကတွေ့ဆုံပြီးထိုင်းမြန်မာနယ်စပ်ဒုက္ခသည်အရေးဆွေးနွေးခဲ့ပါတယ်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလီပိုဂရန်ဒီဟာထိုင်းခီးစဉ်အပြီးမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုနောက်သတင်းပတ်အတွင်းဆက်လက်ထွက်ခွာမှာဖြစ်ပါတယ်ရှင်ဒီသတင်းနဲ့တဆက်တဲ့မြန်မာနိုင်ငံလူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ရန်ဟီလီကရှေ့သတင်းပတ်ထဲမြန်မာနိုင်ငံကိုလာရောက်မဲ့သတင်းအကြောင်းဆက်ပြီးပြောပြခြင်းပါတယ်အဲ့ဒီအချိန်မှာMiss Yahili မြန်မာနိုင်ငံကိုလာရောက်ချိန်မှာလူခွင့်ရေးကောင်စီမှပြီးခဲ့တဲ့ match လကဆုံးဖြတ်ဖွဲ့စည်းထားတဲ့အချက်လက်ရှာဖွေဖော်ထုတ်ရေးအဖွဲ့ရဲ့လုပ်ပိုင်ခွင့်တာဝန်တွေနဲ့ပတ်သက်မှုမရှိသေးဘူးမြန်မာအစိုးရကကြိုတင်တတိပေးလိုက်ပါတယ်ဒါနဲ့ပတ်သက်လို့မြန်မာနိုင်ငံရဲ့အကဲခတ်တွေရဲ့သဘောထားအမြင်တွေကိုမက်ခင်ဖြူထွေးကစူးစီးတင်ပြထားပါတယ်ရှင
်မြန်မာနိုင်ငံလူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Miss Yahili ဟာမြန်မာနိုင်ငံအတွင်းလူခွင့်ရေးခြေနေတွေကိုလေ့လာနိုင်ဖို့အတွက်သူ့ရဲ့6ချိန်မြောက်ခီးစဉ်ကိုဒီလ10ရက်နေ့ကစပြီးတော့21ရက်နေ့အထိလာရောက်ဖို့ရှိနေပါတယ်။ဒီခီးစဉ်အတွင်းမစ္စယန်ဟီလီအနေနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီမှဒီပြီးခဲ့တဲ့မတ်လတုန်းကဆုံးဖြတ်ချက်ချခဲ့တဲ့မြန်မာနိုင်ငံအတွင်းကလူခွင့်ရေးအခြေအနေတွေနဲ့ပတ်သက်လို့အချက်လက်ရှာဖွေဖော်ထုတ်ရေးအဖွဲ့ရဲ့လုပ်ပိုင်ခွင့်တာဝန်တွေနဲ့ပတ်သက်မှုမရှိသေးဘူးမြန်မာဆူရကသတိပေးလိုက်ပါတယ်။ဒီလိုကြိုတင်သတိပေးခဲ့တာနဲ့ပတ်သက်လို့နိုင်ငံရေးအကဲခတ်ဒေါက်တာခေစောဝဲကတော့အခုလိုသုံးသပ်ပါတယ
်။ဟုတ်ပါသူကခုနပေးတယ်လာခုနပေးတယ်သူကခုနဒီဆက်ဖိုင်မရှင်နဲ့ဟိုမဖတ်သက်စေရဘူးဆိုတဲ့ခါကျတော့ဒီကခုကသူတို့နဲ့နွယ်နေတာပဲအလုံးပဲလေဟုတ်တယ်မလား။နော်ဟိုကလည်း human rights ဆီတရားလည်း human rights ပဲလေ။သူကနောက်ခုတော့ပြောမှဆင်းလဲရန်ကြီးလျာသူကတတိရှိရှိနဲ့သူကဒီဥစ္စာကို၆ခံပြီးတော့လိုလားထားတဲ့ပုံစံတရားဖြစ်တယ်။နော်။သူကဒီမှာလာပြီးတော့ဒီဆက်ဆံရေးမရှင်းနဲ့မပတ်သက်စရာဘူးဆိုတဲ့ကကျတော့သူ့လုပ်ငန်းကနည်းနည်းလေးတော့ပြောမစင်တော့ဟိုကန့်သက်ခံရတာပေါ့ဗျာရုပ်စာဝီနီလော့လုပ်မစင်တော့လည်းရပါတယ်အဲ့ဒီဟာနည်းနည်းလေးတော့ပိန်မွေးတယ်ဗျာနော်ဒါမှမဟုတ်လေပုံပုံပြောမစင်တော့မြန်မာဆိုးအနေနဲ့ကတော့ဒီလိုတော့မဖြောက်စင်ဘူးဗျာနော်ဒါကောင်းပြီဆက်ဆံရေးမရှင်းဟိုသူနဲ့ဗီဇာပေးဦးဟာဒါပိုင်းရန်ကြီးလေးကိုလောက်ခွင့်ပေးတယ်ဒါပေမဲ့ရန်ကြီးလေးကခုနကလည်းမပတ်သက်စရာဘူးလို့ပြောခဲ့ကြတော့ဒီမှာအနေနဲ့ကလွန်သွားတယ်မလုပ်တင်ဘူးဒီစာကိုမလုပ်တင်ဘူးအခုဘယ်လိုဖြစ်သွားလဲဆိုတော့ဒီကိုကျော်စီဝါရှိမယ်ဆိုလို့ရှိရင်တော့သူ့ခွင့်ရေးကိုသွားပြီးတော့ဖက်မယ်ကိုကျော်စီဝါကိုမရှိဘူးဆိုလို့ရှိရင်သူ့ခွင့်ရေးကတော့ very sorry ပဲဆိုအဲ့လိုပုံစံမျိုးကတော့အစိုးရတရားအနေနဲ့တော့လုံးဝမလုပ်ထိုက်ဘူးလို့ကျွန်တော်ထင်ပါတယ်
ကုလသမဂ္ဂအထူးကိုယ်စားလှယ်ရန်ဟီလီကတော့သူ့ရဲ့ခီးစဉ်ဟာမြန်မာနိုင်ငံတွင်းကလူခွင့်ရေးအခြေအနေတွေကိုလေ့လာဆက်စစ်ဖို့ဖြစ်တယ်လို့ပြောထားပါတယ်။မြန်မာနိုင်ငံတရားတော်ပြပြမှာလုံခြုံရေးအခြေအနေတွေစိုးရွားလာနေတာကြောင့်လူခွင့်ရေးအခြေအနေပေါ်မှာကြီးမားတဲ့အကျိုးဆက်တွေဖြစ်လာမှာကိုအထူးစိုးရိမ်တဲ့အကြောင်းလဲဒီကနေ့မစ္စယန်ဟီလီကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။မစ္စယန်ဟီလီရဲ့ခီးစဉ်နဲ့ပတ်သက်လို့မြန်မာအစိုးရရဲ့သတိပေးချက်ဟာမလိုအပ်ဘဲစိုးရိမ်မှုလိုကဲရရောက်ပြီးတော့ကိုယ့်ရဲ့ပုံရိပ်ကိုပါထိခိုက်စေတဲ့ကိစ္စဖြစ်တယ်လို့လူခွင့်ရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ညီမချင်းမြန်မာအဖွဲ့ရဲ့ကြေညာရေးမှုဦးအောင်မျိုးမေကပြောပါတယ်
။ဟုတ်ကဲ့ကုလသမဂ္ဂလှုပ်ထုတ်သမီးယာပြောမယ်ဆိုရင်ဒီတာဝန်ပေးထားတဲ့သူကတာဝန်ပေးထားတဲ့အတိုင်းပဲတာဝန်ချေပြီးတော့လှုပ်ဆောင်ရပါတယ်။သူ့ပေးထားတဲ့တာဝန်မဟုတ်ဘဲနဲ့ကျန်တဲ့ဒါလေးကိုကျုံလို့လှုပ်လိုက်ပါဆိုရင်လမ်းကျုံပြီးခိုင်းတဲ့သဘောမျိုးကတော့ဘယ်လိုမှမရှိဘူးဗျ။ဒီလူခွင့်ရေးကောင်စီတစ်ခုလုံးကနေတာဝန်ပေးထားတဲ့ရန်ကြီးတီကသူ့ကိုပေးထားသောအထူးစုံစမ်းစစ်ဆေးဒီရာရှိရဲ့တာဝန်ကိုပဲထမ်းဆောင်ပါပါအဲ့တော့ကျွန်တော်တို့အစိုးရဒီဘက်ကလည်းနိုင်ငံတကာရဲ့လှုပ်ထုပ်လုပ်နည်းဒီဒါနဲ့ပတ်သက်ပြီးတော့တာဝန်ယူမှုတာဝန်ခံမှုတွေဘယ်လိုရှိလဲဆိုတာသဘောပေါက်ဖို့လိုအပ်ပါတယ်မလိုလားအပ်ဖ ೇನೆ လူမျိုးကန့်တတ်မှုတွေတတိပေးမှုတွေလုပ်တဲ့အခါမှာကျွန်တော်တခါကြီးကြချင်းတိုင်းပြည်ရဲ့အမြင်အသိမကောင်းဘူးခင်ဗျအတိုင်းပြည်ပေါ်မှာဘာကြောင့်ဒီလောက်ထိတဲတဲလှုပ်ဖြစ်နေရလဲဘာကြောင့်ဒါလောက်ထိဆက်ဆက်ထိမခံဖြစ်နေရလဲဆိုပြီးတော့တချို့နိုင်ငံတွေကနေဒါကိုပြန်ပြီးတော့ပြန်ပြောတဲ့အရာမျိုးဖြစ်လာနိုင်ပါတယ်အဲ့တော့ကုလသမဂ္ဂဆိုတာနိုင်ငံတကာအဖွဲ့အစည်းထားတဲ့အဖွဲ့အစည်းဖြစ်တယ်။ခန့်အပ်ထားတဲ့သူတွေကလည်းလုတ်ပိုင်ခွင့်အတိုင်းပဲလုပ်လို့ရတယ်။လုတ်ပိုင်ခွင့်နဲ့ကြော်လို့မရပါဘူး။အဲ့တော့စိုးရိမ်စရာမရှိပါဘူး။လုတ်ပိုင်ခွင့်ကဘာလဲဆိုတာသဘောပေါက်လို့ရှိရင်ဒီလောက်ထိစိုးရိမ်စရာမရှိတင်ဘူးလို့ကျွန်တော်ယူဆပါတယ်
။မစ္စယန်ဟီလီအနေနဲ့စတရက်ချာခီးစင်အတွင်းမြမဆူရတာဝယ်ရှိသူတွေနိုင်ငံကြီးနဲ့လူမျိုးရေးအတိုင်းဝဲကလူပုဂ္ဂိုလ်တွေလူခွင့်ရေးချိုးဖောက်ခံရသူတွေနောက်နိုင်ငံတကာအတိုင်းဝဲကကိုယ်စားလှယ်တွေနဲ့တွေ့ဆုံသွားမှာဖြစ်တယ်လို့အထူးစီးပွားရေးဆောင်လုပ်ငန်းတွေကြောင့်အကျိုးဆက်တွေကြုံရတာတွေကိုလေ့လာစုံစမ်းသွားမှာဖြစ်တယ်လို့ဒီကနေ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။သူ့အနေနဲ့ရန်ကုန်နဲ့ဒီပြည်တော်မြို့တွေအပြင်အချက်ဖက်ပြည်ပခါတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်၊ရှမ်းပြည်နယ်နဲ့ကရင်ပြည်နယ်တွေကိုတွားရောက်လေ့လာဖို့စီစဉ်ထားတဲ့အကြောင်းနဲ့ရှမ်းပြည်နယ်ခီးစင်အတွင်းမှာတော့လုံခြုံရေးအခြေအနေကြောင့်အချို့နေရာတွေကိုတွားရောက်ခွင့်မြန်မာအစိုးရကပေးမထားဘူးဆိုတာကိုလည်းပြောဆိုထားပါတယ်။ မြန်မာသမ္မတရုံးရဲ့ဒီဂရီထုတ်ပြန်ချက်ထဲမှာတော့မစ်ဆန်ဟီလီရဲ့ခီးစဉ်ကိုမြန်မာအစိုးရအနေနဲ့လက်ခံထားပေမဲ့လို့ဒီခီးစဉ်အတွင်းမှာကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့အချက်အလက်ရှာဖွေရေးအဖွဲ့နဲ့ပတ်သက်မှုမရှိစေဖို့ကြိုတင်အကြောင်းချထားတယ်ဆိုတာကိုဖော်ပြထားတာပါပြည်ခဲ့တဲ့မတ်လတော့ကလူခွေရေးကောင်စီမှာမြန်မာနိုင်ငံလူခွေရေးအခြေအနေနဲ့ပတ်သက်လို့အချက်အလက်ရှာဖွေဖော်ထုတ်ရေးအဖွဲ့ဖွဲ့စည်းဖို့ဆုံးဖြတ်ခဲ့တာဟာလက်တွေ့အခြေအနေနဲ့ကိုက်ညီမှုမရှိသလိုရခိုင်ပြည်နယ်မှာကာလကြာရှည်ဖြစ်ပွားနေတဲ့ပြဿနာတွေကိုဖြေရှင်းနိုင်ခြင်းမရှိတဲ့အတွက်လက်မခံနိုင်တဲ့အကြောင်းကိုလည်းဒီကနေ့ကြေညာချက်ထဲမှာထပ်မံဖော်ပြထားပါတယ်ကုလသမဂ္ဂအထူးကိုယ်စားလှယ်မစ္စယာဟီလီအနေနဲ့စတဲ့ရကြသူ့ရဲ့မြန်မာနိုင်ငံခီးစဉ်အတွင်းလှိလာတွေ့ရှိချက်တွေကိုတော့လာမယ့်အောက်တိုဘာလတည်းကုလသမဂ္ဂအထူးကြီးလာကံမှာအစည်းအဝေးတင်သွင်းသွားမှာဖြစ်ပါတယ်ရှင်
။မက်ခင်ဖြူထွေးပြပြသွားတာပါ။အခုဆက်လက်ပြီးတော့ရှင်းနေဥက္ကဏီလှုပ်ကြံခံရမှုတရားရုံးစစ်ဆေးနေတဲ့အခြေအနေကိုဆက်ပြီးကြည့်အောင်ပါရှင်။ရှင်းနေဥက္ကဏီကိုလှုပ်ကြံမှုမှာပါဝင်တယ်လို့ဆွဆွဲခံထားရတဲ့တရားခံပြေးအောင်ဝင်းခိုင်ဟာမြန်မာနိုင်ငံထဲမှာပဲဆက်ပြီးရှိနေသေးတယ်လို့သူယုံကြည်ကြောင်းရှင်းနေဥက္ကဏီရဲ့အမှုလိုက်ရှင်းနေကတောက်ကြာနေမနေ့တုန်းကစစ်ဆေးတဲ့တရားခွင်အပြေးမှာပြောကြားလိုက်ပါတယ်ပြည်ထရေးနဲ့သက်ဆိုင်ရာလုံခြုံရေးတပ်ဖွဲ့တွေကသာအာယုံဆိုင်ဂျိုးပန်းရှာဖွေမယ်ဆိုရင်တရားခံပြေးကိုဖမ်းမိနိုင်တယ်လို့လည်းပြောဆိုခဲ့ပါတယ်ကိုညံဝင်းအောင်ကအကြောင်းစုံကိုဆက်ပြီးတော့ပြောပြမှာပါရှင
်တရားခံပြေးဖြစ်ရဲကသတ်မှတ်ထားတဲ့အောင်ဝင်းခိုင်ဟာနေပြည်တော်ပရစေးဥယျာဉ်နားမှာနောက်ဆုံးခြေရဖျောက်သွားတယ်ဆိုပေမဲ့အာဆီယံနိုင်ငံတွေရဲ့နိုင်ငံတကာရဲတပ်ဖွဲ့ Interpol အဖွဲ့ကအကြောင်းပြန်ကြားချက်တွေအရရောတရားရုံးစစ်ဆေးပေါ်ပေါက်ချက်တွေအရပါအောင်ဝင်းခိုင်ဟာမြန်မာနိုင်ငံထဲမှာဆက်ရှိနေမယ်ဆိုတာသူယုံကြည်ကြောင်းဥက္ကဏီရဲ့အမှုလိုက်ရှိနေဥနေလာကဇူလိုင်လ9ရက်တောက်ကြမနေတုန်းကရန်ကုန်မြောက်ပိုင်းခရိုင်တရားရုံးစစ်ဆေးမှုတွေအပြီးသတင်းထောက်တွေကိုပြောဆိုခဲ့ပါတယ
်အငယ်ပြောနေတာနေပြည်တော်ကပုံနေတယ်လို့ပြောတာပေါ့အဲဘောင်ကပြည်ထဲမှာရှိအငယ်တို့ကြားပြီးရင်လည်းချစ်ဒီရဆိုလို့ကျင်းတော့ပြပောက်ထွက်ခွာသွားတဲ့အခြေအနေရှိနေဆိုတဲ့ဟာတော့တာခုနကကျင်းရကြည့်ကြည့်ရလည်းတောင်းရန်ကြီးဆိုတဲ့လက်ကတပ်ဖွဲ့ပါလေဆိုတာဒီဝင်တင်နေမှာအရှိရာတော့သိကြတယ်သိကြနေတဲ့တကြောင်မလို့အငယ်ကပြောတာဘာဘာပြီးတော့မှရှိတယ်ဘာဖြစ်လို့ဖမ်းမမိရလဲအငယ်တို့ကြမလို့နောက်တစ်ခါရေးတပ်ဖွဲ့ရှိတယ်ပုံရင်းတပ်ဖွဲ့ရှိတယ်နောက်ကဖြစ်ဖက်ထောက်လိုက်ဖွဲ့ရှိတယ်အဝင်းခံရတနေငံလုံးအတိုက်အတာနဲ့ဝိုင်းဝန်းဖမ်းဆီးမယ်ဆိုလို့ရှိတယ်ဟုတ်ချိုရေးဘယ်ရောဘာဝင်ကူညမယ်ဆိုအောင်ရဖန်ပြရမယ်ကြီးရမဖြစ်နိုင်ကြာမရှိဘူးပြောပါတယ
်တရားခံပြေးအောင်ဝင်ခံကိုဖန်စီရမိမှသာရှင်းနေဥကိုဏီကိုလူမြင်ကွင်းမှာဘာကြောင့်လှုပ်ကြံတက်ဖြတ်ရတယ်လဲဆိုတဲ့အဖြစ်မှန်ပေါ်ပေါက်လာမှာဖြစ်တယ်လို့တရားလွှတ်တော်ရှင်းနေဥနေလာကဆိုပါတယ
်သူကဘာဖြစ်လို့ဒီကိစ္စကိုလှုပ်ကြံရတယ်ဆိုတဲ့ကိစ္စဟိုလူငယ်တဘာဝကလှုပ်ကြံတယ်ဆိုတဲ့အချက်ကိုအငယ်တို့ကဒီချင်းမီချင်းမျိုးကအငယ်တို့လက်မခံမခံချင်သေးနဲ့ဆိုတာလက်မခံအကြောင်းရှိရတယ်ဒီကြောင့်ပေါ်ထုတ်နိုင်မှုတော့အဝခိုင်ဖန်စီရမိရအရေးပါတယ်လို့ပြောတယ်
။ရှင်းနေဥက္ကဏီနဲ့အငှားရင်ပေါင်းကိုနေဝင်းတို့အသက်ခံရတဲ့အမှုနဲ့ပတ်သက်ပြီးရန်ကုန်မြောက်ပိုင်းခရိုင်တရားရုံးမှာတနတ်သမားကြည်လင်းအပါအဝင်၄ဦးကိုတောက်ကြမနေတုန်းကရုံးထုတ်ခဲ့ပြီးတရားလူပြတဲ့တည်တည်ဖြစ်တဲ့မြန်မာနိုင်ငံလီချောင်းရဲတပ်ဖွဲ့ကရဲအုပ်အင်းမင်းသူနဲ့ဒေသိတ်ကင်းလှည့်တာဝန်ခံရဲအုပ်အောင်ကျော်ထွန်းတို့ကိုစစ်ဆေးခဲ့တာပါ။ဒီတရားလူပြတဲ့တည်နှစ်ဦးရဲ့ထွက်ဆိုချက်တွေကိုကြည့်မယ်ဆိုရင်သူအမှုတဲ့တွေဖြစ်တဲ့အောင်ဝင်းစော်ဇေယျဖြူအောင်ဝင်းထွန်းတို့အပေါ်ဥပဒေကြောင့်အရထိခိုက်နေတာစီမဲ့အခြေအနေမျိုးအခုချိန်ထိမတွေ့ရသေးဘူးလို့အမှုအတွက်ဆူဆွဲခံထားရသူတွေရဲ့ရှင်းနေဥအောင်ခိုင်ကပြောပါတယ
်ခုချက်တွေ၂ယောက်ကတော့ကျွန်တော်လူတွေကိုထိခိုက်သွားတဲ့သက်တွေမဟုတ်ဘူးဆိုတော့ကျွန်တော်ပြောတယ်ဘယ်သက်တွေကြမှာကျွန်တော်လူလားထိခိုက်ပြီးတော့ထွက်မတော့မသိဘူးသူတို့ကိုယ်တိုင်မြင်တာပြတာမရှိဘူးအဲ့ရှင်ချီလင်းကိုပဲဟိုပြစ်တဲ့ကျေခံကိုပဲဥသားပေးဆန်းနေတော့ကျန်တဲ့လူတွေသူတို့အဲ့တော့တက်တည်တက်ကြရမရ
ဘူး။အောင်ဝင်းခိုင်ဟာနေပြည်တော်မှာရှိတဲ့ဇေယျဖြူကုမ္ပဏီရုံးငန်းမှာဖေဖော်ဝါရီလ10ရက်နေ့အထိရှိနေခဲ့ကြောင်းဇွန်လ9ရက်မြောက်ပိုင်းခရိုင်တရားရုံးမှာနေပြည်တော်ရဲတပ်ဖွဲ့ဝင်တရားလူပြတဲ့တည်4ဦးရဲ့ထွက်ဆိုချက်တွေအရသိရပါတယ်။ရှင်းနေဦးကိုနီလှုပ်ကြံခံရမှုမတိုင်ခင်နိုင်ပိုင်းအလိုရန်ကုန်အပြည်ပြည်ဆိုင်ရာလေစိတ်ကိုအောင်ဝင်းခိုင်ရောက်လာခဲ့ပြီးလင်းရင်ဆိုင်ရောက်မဲ့အချိန်တွေကိုစုံစမ်းခဲ့တဲ့ CCTV မှတ်တမ်းကိုနိုင်ငံတော်သမ္မတရုံးကတည်င်းထုတ်ပြန်ခဲ့ပါတယ်။အခုကြိမ်ဒီထွက်ပြေးတင်းဆောင်နေစေအောင်ဝင်းခိုင်ဟာတက်မတော်မှာဒုတိယဗိုလ်မှူးကြီးအဆင့်ထိတာဝန်ထမ်းဆောင်ခဲ့ပြီး2015ခုနှစ်မှာတက်ကအနားယူခဲ့တာပါဥက္ကဏီကိုပြစ်တတ်ဖို့တနတ်သမားကြည်လင်းကိုငွေကျပ်3000ကနန်းပေးပြီးခန်းစီခဲ့တဲ့အောင်ဝင်းစော်ရဲ့ညီတော်ဆက်သူလည်းဖြစ်ပါတယ်ဥက္ကဏီလှုပ်ကြံခံရမှုပေါ်ပေါက်ရေးအတွက်စစ်ဆေးဖို့နှစ်ဖက်တင်သွင်းထားတဲ့တက်သည့်အယောက်80ရှိပြီးနောက်တစ်ကြိမ်ရုံးချင်းကိုတော့ဇူလိုင်လ14ရက်တောက်ကြနေ့မှာထပ်မံစစ်ဆေးမှာဖြစ်ပါတယ်ခင်ဗျာ
ကိုညံဝင်းအောင်ပါရှင်ပြခဲ့တဲ့ရပိုင်းနေအတွင်းအကြက်တဲကြုံခဲ့ကြရတဲ့ထိုင်းနိုင်ငံရောက် မြန်မာရွှေပြောင်းအလုပ်သမားတွေဟာအခုတော့တရားဝင်အလုပ်လုပ်ခွင့်လက်မှတ်တွေရဖို့စပြီးလှုပ်ဆောင်နိုင်တော့မှာဖြစ်တာကြောင့်အကြက်တဲကနေရော့ပါတက်တာသွားမဲ့အလားအလာရှိနေပါပြီ။ထိုင်းဆိုရရဲ့ပြည်ပအလုပ်သမားစီမံခန့်ခွဲမှုဆိုင်ရာအမိန့်တင်ကြောင့်အဖမ်းခံရမယ့်အရေးကနေရှောင်နိုင်ဖို့ထောင်ပေါင်းများစွာနေရည်ရင်ပြန်ခဲ့ကြပြီးတဲ့နောက်ပိုင်းမှာအခုလိုအခြေအနေအပြောင်းလဲဖြစ်လာတာပါ။ VOA ရဲ့ထိုင်းခြေဆောက်ထိုင်းခြေဆိုင်သတင်းတောက်မအေးမာကသတင်းပေးပို့ထားပါရရှင်။
ထိုင်းနိုင်ငံအတွင်းနိုင်ငံခြားသားရွှေ့ပြောင်းလုပ်သမားတွေအတွက်ဥပဒေသေးထွက်လာပြီးတဲ့နောက်မှာတော့ထိုင်းနိုင်ငံအတွင်းဖမ်းဆီးမှုတွေဖြစ်ခဲ့ပြီးတောင်းနဲ့ချီရှိတဲ့မြန်မာတွေနေရပြန်ခဲ့ရပါတယ်။ဒီနောက်မှာတော့ထိုင်းအစိုးရကသူ့ရဲ့ဥပဒေတွေကတချို့အချက်တွေကိုဆိုင်းငံ့ခဲ့ပြီးအလုပ်သမားတွေအထောက်အထားတွေပြန်လုပ်နိုင်ဖို့အတွက်ရက်ပေါင်း180ဆိုင်းငံ့ပေးထားပါတယ်။ဒီလိုဆိုင်းငံ့ပေးပြီးမှတော့အလုပ်သမားဝန်ကြီးဌာနကနေကြေညာချက်ထုတ်ပြန်ရမှာမြန်မာလူသမားတွေအနေနဲ့အထောက်အထားလက်မှတ်တွေလုပ်ကံရမယ့်နည်းစနစ်တွေကိုလည်းဖော်ပြထားပါတယ်။ဒီထဲမှာတန်းနဲ့ချီရှိနေတဲ့မြန်မာလူသမားတွေအနေနဲ့တရားဝင်အထောက်အထားလက်မှတ်တွေကိုထိုင်းနိုင်ငံရဲ့သက်ဆိုင်ရာနယ်မြေအလုပ်သမားရုံးတွေကနေပြုလုပ်ပေးသွားမှာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ရှေ့ပြောင်းလူသမားအခွင့်အရေးကွန်ရက်ရဲ့ဒုတိယဥက္ကဋ္ဌဦးအောင်ကျော်ကအခုလိုရှင်းပြခဲ့ပါတယ်
။မြန်မာနိုင်ငံသားတွေကတော့ဒီလာမယ့်ဇူလိုင်လ24ရက်နေ့စပြီးမှမည်သည့်အထောက်အထားမှမရှိတဲ့အလုပ်သမားများအားလက်ရှိအလုပ်ခံထားပေးတဲ့တရားနဲ့ဥဆောင်အကြံအံရုံးသွားရမယ်။ပြီးရင်စည်ရင်းသွားတင်ရမယ်။ကျုပ်မှအလုပ်သမားဦးကြီးကြားဘလောက်မှဘလောက်ကမှားရင်းနေပါတယ်။ဒါရင်ဥပဒေကိုလည်းချုပ်ဖောက်ထားပါတယ်။ဘာအထောက်အထားမှမရှိပါဘူး။အဲ့တော့ကျွန်တော်ဒီအလုပ်သမားကြီးကမှတ်ပုံတင်ခွင့်ပြုပါလို့ပြောလိုက်မယ်။တနင်္ဂနွေမှရှိတဲ့အလုပ်ပောင်းဝန်ကြီးဌာနလက်အောက်ခံအလုပ်သမားရုံးနေရာနဲ့လက်ခံပေးရမယ်။ပြီးရင်အဲ့အလုပ်သမားတွေကိုလမ်းကြောင်းနှစ်ခုပေးမယ်။နံပါတ်1မြန်မာပြည်သို့ပြန်တရားဝင်စာအုပ်ပြုလုပ်ပြီးထိုင်းနိုင်ငံနဲ့ပြန်ဝင်ပြီးရင်ပြည်သားထုတ်ပေးပြီးရင်အလုပ်လုပ်ခွင့်လက်မှတ်ရတဲ့နေရာတနည်းဒုတိယနေရာမြန်မာနိုင်ငံမှာပြန်နေတဲ့ပုံစံဒီဟာထိုင်းနိုင်ငံမှာလက်ရှိအခြေစိုက်ပြီးမှဖွင့်ထားပေးတဲ့စခန်း6ခုရှိပါတယ်မြန်မာအစိုးရဝန်ထမ်းတွေလည်းရှိပါတယ်အဲ့မှာညီသူဖြစ်ကြောင်းထောက်ခံတာလက်မှတ်လုပ်တဲ့ CN စခန်းတွေမှာစီရင်လုပ်ပေးရမယ်ဆိုတဲ့အမိန့်ကိုလုံးဝချလိုက်ပါပြီ
တစ်ချိန်နဲ့တစ်ပြိုင်တည်းမှာပဲအဖမ်းဆီးတွေကတော့ရှိနေသေးပါCI လို့ခေါ်တဲ့မိသူမိဘဖြစ်ကြောင်းအထောက်အထားတွေလုပ်တဲ့ဌာနတွေကတော့ထိုင်းနိုင်ငံရဲ့နေရာ6ခုမှာလုပ်ပေးထားတာကြောင့်နယ်မြေအသီးသီးကလို့သမားတချို့တွားရောက်လုပ်ကံရမှာဖမ်းဆီးတာတွေကိုကြုံခဲ့ရတယ်ဆိုပြီးနွန်ထဗူရီခရိုင်ကလို့သမားတူကပြောပြပါတယ
်။အခု CI နဲ့လုပ်ပြီးတော့မှထွက်လာတာ9မိနစ်တောင်မရှိသေးတဲ့ဟာဖမ်းတယ်ဟုတ်တာ။အဲဖမ်းတော့ကျွန်တော်ကပြောတာပေါ့ဘလို့မနေ့ကလည်းဖမ်းတယ်ဗျာလို့မနေ့ကတော့တော့ခင်းတော့လည်းဖမ်းတယ်လုပ်တော့လည်းဖမ်းတယ်အခုလုပ်ပြီးတော့လည်းဖမ်းတယ်ဘလို့ပြလို့ဖမ်းတော့အဲ့လိုလိုက်ဖမ်းရတယ်
အရင်တုန်းကတော့ခွဲတန်းစနစ်နဲ့အလုပ်သမားတွေကိုခေါ်ယူဖို့လုပ်ပေးထားပေမဲ့အခုအခါမှာတော့အလုပ်ရှင်တွေအနေနဲ့ကလည်းအလုပ်သမားတွေကိုလိုအပ်တယ်လို့ခေါ်ယူနိုင်ဖို့အခွင့်အလမ်းတွေကိုလည်းခွင့်ပြုထားတယ်ဆိုပြီးလုပ်ငန်းရှင်တွေကဆိုပါတယ်မြန်မာအလုပ်သမားတွေနေရပြန်ခဲ့တာကြောင့်ရောအလုပ်သမားလိုအပ်ချက်ရှိတာကြောင့်ပါတချို့လုပ်ငန်းရှင်တွေကတော့အလုပ်သမားတွေကိုနေဆက်အထိဆင်းခေါ်တာမျိုးတွေလုပ်လာတယ်လို့လည်းထိုင်းနိုင်ငံသားတဦးကပြောပြပါတယ်
ကိုယ်ကိုယ်တိုင်လက်ရှိခေါ်ကြလာအများကြီးဒီနေ့လည်းမဆောက်မလာကြတော့အလုပ်သမားရုံးမှာလည်းဒီမှာတွေ့တယ်သူတပြေလည်းသူတပဲလည်းစိတ်ကူတယ်ပေါ့နော်လက်မလို့လည်းလို့ပြလိုက်တယ
်ထိုင်းလုပ်သမားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရ CI နဲ့နိုင်ငံကူးလက်မှတ်လုပ်ပြီးသားဗီဇာလုပ်ပြီးသားသူတွေအနေနဲ့ဗီဇာရပြီး15ရက်အတွင်းမှာအလုပ်လုပ်ခွင့်လက်မှတ်တွေရှောက်ထားနိုင်တယ်လို့ဆိုပါတယ်ဒီအတွက်ဘတ်ငွေ1000သာကြာခံရမယ်လို့ဆိုပါတယ်ပန်းရောင်ကတ်ရှိသူတွေယာယီနိုင်ငံကူးလက်မှတ်ရှိသူတွေနိုင်ငံကူးလက်မှတ်အနီရောင်ရှိသူတွေအလုပ်လုပ်ခွင့်လက်မှတ်ရှိသူတွေလည်းလုပ်ငန်းရှင်မတူဘူးဆိုရင်အလုပ်ရှင်ပြောင်းလဲလို့ရကြောင်းဒီအတွက်ကုန်ကျငွေကဘတ်ငွေ1000သာဖြစ်တယ်လို့ဆိုပါတယ်အထောက်အထားမရှိသူအားလုံးကတော့မြန်မာနိုင်ငံကိုပြန်ပြီးနိုင်ငံကူးလက်မှတ်လုပ်ချင်တယ်ဆိုရင်တော့သက်ဆိုင်ရာအလုပ်ကိုင်ရှာဖွေရုံးကိုဇူလိုင်လ24ရက်နေ့ကနေဩဂုတ်လ9ရက်နေ့အထိ15ရက်အတွင်းမှာသတင်းပေးပို့ပြီးထောက်ခံစာယူသွားကမြန်မာပြည်ကိုပြန်ပြီးနိုင်ငံကူးလက်မှတ်ပြန်လုပ်နိုင်တယ်လို့ဆိုပါတယ်။နောက်တနည်းကတော့မြန်မာပြည်ကိုမပြန်ဘဲနေထိုင်မယ်ဆိုရင်တော့ CN ကတ်လုပ်ပြီးအလုပ်လုပ်ခွင့်လက်မှတ်ကိုတန်းပြီးတော့လုပ်နိုင်တယ်လို့လည်းဖော်ပြထားပါတယ်။ဒီလုပ်ငန်းစဉ်အားလုံးဟာ2018ခုနှစ်ဒီဇင်မာလအကုန်ထိသာလုပ်ခွင့်ပေးမှာဖြစ်တာကြောင့်6လအတွင်းတရားဝင်အထောက်အထားတွေရှိသွားအောင်လုံဆောင်တော့ရမှာဖြစ်ပါတယ်ရှင်
။ VOA သတင်းတော့မအေးမှာပါရှင်။မကြာခင်မှာတော့အမျိုးသမီးကဏ္ဍနဲ့သိပ္ပံနဲ့နည်းပညာစတဲ့အပတ်စဉ်ကဏ္ဍတွေထုတ်လင်းမှာမို့စောင့်မျှော်နှာစင်ကြပါရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ် ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်နေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA မြန်မာပိုင်းရဲ့စနေနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီတိလိုင်းဒိုမီတာ32 40 50တို့အပြင်လိုင်းလက်မီတာ190ကနေဆက်လက်ထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းနာရီဝက်မှာအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါကျွန
်တော်လုပ်နေတဲ့ကိုပိုင် project လေးပေါ့နော်အဲ့ project ကိုကျွန်မစဖြစ်တာကလည်းဒီ American ကိုရောက်နေတဲ့အချိန်မှာ Bush Institute ကသူကလူငယ်ခေါင်းဆောင်မှုတန်းတန်းလုပ်နေတဲ့အခါမှာလူငယ်တယောက်စီကိုသူက project ကိုစီးစမ်းလုပ်ခိုင်းတယ်။အဲ့ project ကသူတို့တည်တံ့လုပ်ခိုင်းတဲ့အချိန်မှာကျွန်မ
ဒါကတော့ Bush Institute Leadership တင်ဒန်းစင်မတ်ထက်ထက်ဦးနဲ့တွေ့ဆုံမေးမြန်းထားတဲ့အမျိုးသမီးကဏ္ဍကိုထုတ်လွှင့်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။ဒါအပြင်သိပ္ပံတဲ့ဤပညာကဏ္ဍကိုလည်းတင်ဆက်မှာပါ။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းပါတချို့ကိုမူရင်းအပေါ်မပြတ်ကိုကျော်ကျော်သိန်းကကောက်နှုတ်တင်ပြမှာပါရှင
်။ဇူလိုင်လ9ရက်နေ့နိုင်ငံတကာသတင်းမီဒီယာတွေမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးနောက်ဆုံးတက်လာတဲ့သတင်းတွေထဲအများဆုံးတွေ့ရတဲ့သတင်းကတော့ရိုဟင်ဂျာလူသူတို့ကိုသူတို့ရောနိုင်ငံတကာကရောခေါ်ဆိုတဲ့ရခိုင်ပြည်နယ်ကမူဆလင်လူနည်းစုတွေကိုနိုင်ငံသားအဖြစ်အသိအမှတ်ပြုဖို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးကတိုက်တွန်းတယ်ဆိုတဲ့သတင်းပါ။ယူနီစီယာမဟာမင်းကြီးဖီလီပိုဂရန်ဒီဟာမြန်မာနိုင်ငံခီးစဉ်ကနေပြန်သွားပြီးတဲ့နောက်ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာတောက်ကြာနေကလုတ်တဲ့သတင်းစာရှင်းလင်းပွဲတွင်အဲ့ဒီကိစ္စပြောသွားတာကိုနိုင်ငံတကာသတင်းမီဒီယာတွေက UNHCR Chief Arjus Myanmar to grant Rohingya citizenship UN Refugee Head calls for citizenship for Myanmar's Rohingya စသဖြင့်ခေါင်းစဉ်တက်ပြီးရေးသားဖော်ပြကြတာကိုတွေ့ရပါတယ်ဒေါ်ဆန်းစုကြည်ဦးဆောင်တဲ့မြန်မာဆွေရဟာတိုင်းပြည်မှာအရေးတကြီးလိုအပ်နေတဲ့စီးပွားရေးပြုပြင်ပြောင်းလဲမှုကိုလှစ်လူရှုထားတယ်ဆိုပြီးထင်ရှားတဲ့စီးပွားရေးလုပ်ငန်းရှင်ကြီးဆာ့ချ်ဘွန်ခေါ်ဦးသိန်းဝေကပြောတာကိုကိုးကားပြီးတော့ Riders သတင်းဌာနကဇူလိုင်လ6ရက်နေ့မှာသတင်းဆောင်မတစ်ပုဒ်ရေးထားပါတယ်စစ်တပ်နဲ့လူမျိုးစုလက်နက်ကိုင်တွေကြားဆယ်စုနှစ်ပေါင်းများစွာကြာအောင်ဖြစ်နေခဲ့တဲ့တိုက်ပွဲတွေအဆုံးသတ်ရေးဒေါ်ဆန်းစုကြည်ကတွန်းအားပေးလုပ်နေပေမဲ့အဲ့ဒီရည်မှန်းချက်တွေကိုရဖို့စီဘွားရေးဖွံ့ဖြိုးတိုးတက်မှုဟာအထူးအောက်ဆုံးနီလန်းဖြစ်တယ်လို့ဦးသိန်းစွေကပြောတာကို Rider သတင်းမှာဖော်ပြထားပါတယ်။ Myanmar Tycoon says economy neglected by Suu's government ဆိုတဲ့ခေါင်းစဉ်နဲ့ဒီသတင်းဆောင်မအပြည့်စုံကို riders.com internet ဆာမျက်နှာမှာဖတ်ရှုနိုင်ပါတယ်။ထိုင်းနိုင်ငံမှာတရားမဝင်ရွှေ့ပြောင်းလူသမားတွေနဲ့သူတို့ကိုအလုပ်ပေးထားတဲ့အလုပ်ရှင်တွေကိုအရေးယူမဲ့ဥပဒေတဲ့ကြောင့်လူရုပ်တဲ့ဖြစ်နေခဲ့တဲ့အခြေအနေဟာထိုင်းနိုင်ငံနဲ့အိန္ဒိချင်းသုံးနိုင်ငံကြားညှိနှိုင်းလုပ်ကိုင်သွားမှာဖြစ်တာကြောင့်အေးဆေးသက်သာသွားပြီလို့ The Nation သတင်းစာကဇူလိုင်လ10ရက်နေ့စွဲနဲ့ရေးထားပါတယ်။ Labor law panic eases ဆိုတဲ့ခေါင်းစဉ်နဲ့ဒီသတင်းအပြည့်စုံကို nationmultimedia.com internet ဆာမျက်နှာမှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
။မြန်မာသတင်းသမားတချို့ကိုကြကြသေးခင်ကဖမ်းဆီးအရေးယူလိုက်တဲ့အတွက်အနာပိုင်းတွေအပေါ်ဝေဖန်မှုတွေဒါမှမဟုတ်အေးအေးယူလိုက်တဲ့ဥတွေတွေရှိတင်သလားမရှိတင်တော့ဘူးလားဆိုတဲ့မေးခွန်းတွေတကြော့ပြန်ထွက်ပေါ်လာပါတယ်ဒီမိုကရေစီမဆန်တဲ့ဥတွေတွေခင်းနဲ့မလျော်ညီတော့တဲ့ဥတွေတွေမြန်မာနိုင်ငံမှာဘလောက်များများရှိနေပါသလဲဘယ်ဥတွေမျိုးတွေကိုဖျက်သိမ်းဖို့ပြင်ဆင်ဖို့လိုအပ်နေပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့တယ်လီဖုန်းနံပါတ် 1-2323-8-5-5-5 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်စေအသံဖိုင်နဲ့ဖြစ်စေ VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းဖတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကနေကြိုဆိုပါတယ်ရှင်။
ဒီကနေ့ညအစီအစဉ်မှာတင်ဆက်မဲ့တိုက်ရိုက်လေးလိုက်မှာသောရရှင်တွေရဲ့အမြင်တွေထင်ဟပ်စေဖို့ပါဝင်ဆွေးနွေးကြပါလို့ထပ်မံဖိတ်ခေါ်ပါရရှင်။အခုဆက်လက်ပြီးတော့နနခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလတန်းကတင်ဆက်မှာပါ။
ီနေ့မနေ့တင်ပြမယ် EDM အသုံးက
close call
ဖြစ်ပါတယ်စာလုံးပေါင်းက C L O S E close ကကတ္တာနီးတာ C A L L call ကခေါ်တာဆိုတော့စကားတွေရဲ့တိုက်ရိုက်ဒီပဲကတော့ကပ်ပြီးခေါ်တာပေါ့ EDM ဆိုတဲ့တဝိုက်ဒီပဲကဒီနေရာမှာအန်ဒီယေကနေတီတီကလေးလွတ်တာကိုဆိုးတာပါကံကောင်းလို့လက်မတင်လေးတွေလွတ်သွားတဲ့သဘောမျိုးပေါ့ဒီသုံးနှစ်ပတ်သက်လို့ George Group ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် We were very lucky as we got out of our house before it was burned down. It was a very close call.
ကျွန်တော်တို့တိတ်ကိုကံကောင်းနေအိမ်တိမ်လုံးမီးလောင်ပြန်မကျခင်ကျွန်တော်တို့ထွက်ပြေးနိုင်ခဲ့တယ်လीလက်မတင်လေးတွေလွတ်သွားခဲ့တယ်လို့ဒီပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
We were very lucky as we got out of our house before it burned down. It was a very close call.
အန်ဒီယေကနေတီတီကလေးလွတ်တာကိုပြောချင်ရင် EDM အသုံးရဘယ်လိုပြောမလဲ?
Close call.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့ကျင်းပြခဲ့တဲ့ EDM အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်းတင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကို VOE မြန်မာပိုင်းရုပ်သံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်မှာအပတ်စဉ်ထုတ်လွှင့်နေတာမို့ကြည့်ရှုအားပေးနိုင်ကြပါရဲ့ရှင်။အခုဆက်လက်ပြီးတော့အမျိုးသမီးကဏ္ဍကိုတင်ဆက်မှာပါ။မတ်တက်တက်ဦးဟာအမေရိကန်သမ္မတဟောင်း George W. Bush ဖွင့်လှစ်ထားတဲ့2019 Liberty and Leadership Forum ရဲ့ဂျွန်လ26ရက်က Texas ပြည်နယ် Dallas မြို့ရှိ Bush Center မှာကျောင်းဆင်းခဲ့တဲ့မြန်မာလူငယ်ခေါင်းဆောင်20နဲ့ပါဝင်ခဲ့တာဖြစ်ပါတယ်။သူဟာကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအထောက်အကူပေးရေးညှိနှိုင်းရေးဌာနမှပြန်ကြားရေးအရာရှိဖြစ်လေတာဝန်ထမ်းဆောင်နေတဲ့အပြင်ကိုယ်ပိုင်အစီအစဉ်အရချို့တဲ့ကလေးငယ်တွေရဲ့ပညာရေးအတွက်ကူညီဆောင်ရွက်ပေးခဲ့သူလည်းဖြစ်ပါတယ်။ဒီသတင်းပတ်အမျိုးသမီးကဏ္ဍအတွက်ဒေါ်လာလာတန်းကမတ်ထက်ထက်ဦးနဲ့တွေ့ဆုံမေးမြန်းထားပါတယ်ရှင
်။Cause it only serves to make me more determined to achieve my final goal.
ကတိဥကအိုချာလူဒုက္ခခွေတဲ့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှုရုံးမှာပြန်ကြားရေးအရာရှိဖြစ်လုပ်နေရင်ကချိန်နဲ့မှာပဲချိုးတဲ့ကလေးတွေရဲ့ပညာသင်ကြားရေးထောက်ကူပေးရေးနဲ့ပတ်သက်ပြီးတော့ကုပိုင် project ကိုလည်းခရီးရန်အသင်းတော်ကတဆင်ပေါ့လို့လုပ်နေတယ်လို့သိရပါတယ်။ဘယ်လိုစပြီးတော့ဒီလိုကုပိုင် projectလုတ်ဖြစ်တာလဲဆိုတာကိုပထမဆုံးရှင်းပြပေးပါလားရှင်
။ကျွန်မလုပ်နေတဲ့ကိုပိုင် project လေးပေါ့နော်။အဲ့ project ကိုကျွန်မစဖြစ်တာကလည်းဒီ American ကိုရောက်နေတဲ့အချိန်မှာ Bush Institute ကသူကလူငယ်ခေါင်းဆောင်မှုတန်းတန်းလုပ်နေတဲ့အခါမှာလူငယ်တယောက်စီကိုသူက project ကိုတည်ထောင်လုပ်ခိုင်းတယ်။အဲ့ project ကသူတို့တည်ထောင်လုပ်ခိုင်းတဲ့အချိန်မှာကျွန်မအခုလုပ်နေတဲ့ project ကိုစတင်အကောင်ထည့်ဖို့ဖြစ်တာပေါ့နော်။အရင်တော့ကကျွန်မအတင်းတော့ကဖြားတော့တစ်ဆင့်လုပ်ခဲ့ရတာကဒီကလေးတွေကိုနည်းချင်းပညာသင်ပေးတာမျိုးပဲလုပ်ပေးတာပေါ့နော်။ဒါမဲ့ကျွန်မဆက်မွန်းတောင်ပညာသင်ပြီးအလုပ်ကောင်အခွင့်အရေးပုံများအောင်လုပ်ပေးမယ်ဆိုတဲ့ project ကိုစဖြစ်တာတော့ဒီ Bush Institute ကခေါင်းဆောင်မှုတန်းတန်းမှာသူတို့ကလူငယ်တယောက်စီတိုင်းကို project တစ်ခုစလုပ်ခိုင်းနေတယ်ကျွန်မလုပ်ဖြစ်သွားတယ်ပေါ့နော်။ကျွန်မကိုယ်တိုင်ကကလေးတွေရဲ့ပညာရေးနဲ့ပတ်သက်ပြီးအများစိတ်ဝင်စားပါတယ်။ကလေးဆိုတာကအခုကလေးပဲမယ်။နောက်နာကတ်မှာသူတို့မိသားစုတာဝန်ယူမဲ့လူတွေနိုင်ငံအတွက်ခေါင်းဆောင်မဲ့လူတွေဖြစ်တယ်။သူတို့မှာငငယ်ရင်းကဒီပညာရေးအခွင့်အလမ်းကိုမရရှိခဲ့ဘူးဆိုရင်သူတို့နောက်အနာဂတ်ကအများကြီးထိခိုက်မှုရှိမှာပေါ့နော်။ကျွန်မလည်းဒီပြဿနာနေတဲ့ကလေးတွေဆိုရင်သူတို့ဒီတကယ်သိရတဲ့မိသားစုတွေကလာတယ်။အထူးသဖြင့်သူတို့အသက်အရွယ်နဲ့မမျှရတဲ့အလုပ်တွေကိုလုပ်ပြီးမိသားစုကိုသူတို့ကရတဲ့ဝင်ငွေနဲ့ပြန်ထောက်ပံ့နေရတဲ့ကလေးတွေဖြစ်တယ်ပေါ့နော်။အဲ့ကလေးတွေအတွက်တစ်ခုခုလုပ်ရမယ်လို့ကျွန်မစိတ်ထဲမှာခံစားရတယ်။အဲ့တော့ကျွန်မစက်နိုင်တဲ့ဘက်ကစပြီးတော့ပေါ့နော်။အခုဆိုကျွန်မကလေး၂ယောက်ကျွန်မလောလောဆယ်10ယောက်လို့မှန်းထားရတာနေပြီးတော့အဲ့10ယောက်ထဲမှာ2ယောက်ကတော့တူနာပြုအကူတင်တန်းပေါ့နော်။ဝင်ခွင့်ဖြည့်တယ်၊လူခွင့်ဆောင်ဝဲဖြည့်ပြီးအောင်ပြီးတဲ့အခါမှာအခုစတက်နေပြီပေါ့နော်။စတက်နေတယ်သူတို့6လပြင်သူတို့ဒီကနေပြီးတော့တင်တန်းဆက်လက်မှတ်ရရင်ကျွန်မသူတို့ကိုအလုပ်တွင်းဖို့အတွက်စတင်ပြီးဆောင်ရွက်နေပါတယ်လို့အထူးကကလေးတိုင်းမှာပညာရေးအခွင့်အရေးရရှိစေတယ်လို့ကျွန်မထင်တဲ့အတွက်ဒီလုပ်ကိုစလုပ်ဖြစ်တာဖြစ်ပါတယ်
။ချုပ်တဲ့ကလေးတွေကိုစောစောလူမျိုးကူညီဆောင်ရွက်တဲ့နေရာမှာပေါ့နော်ထူးထူးခြားခြားပြန်ပြီးတော့ပြောနိုင်တဲ့ဖြစ်ရကလေးများရှိပါလားရှင
်ကျွန်တော်တို့ဒီ question ကြီးကလူငယ်ကောင်းဆောင်မှုဆိုင်ရာတန်တန်းဒီမှာလာချက်ခိုင်းတဲ့အချိန်မှာသူတို့ကခေါင်းဆောင်ဆိုတဲ့အကြောင်းဆိုတာပေါ့နော်ဘယ်လိုအရေးသွေးရရှိရမလဲဘယ်လိုအရေးချင်းတွေရှိဖို့လိုအပ်လဲနောက်ဘယ်လိုလူတွေနဲ့လက်တွဲလှုပ်ဆောင်ရမလဲခေါင်းဆောင်တော့တယောက်ချင်းတွေလို့မရဘူးကိုယ့်ရဲ့လုပ်ငန်းတွေအောင်မြင်ဖို့ဆိုရင်ကိုယ့်မှာ network တွေအများကြီးရှိဖို့လိုတယ်ဆိုတာမျိုးသင်ပေးတယ်ပေါ့နော
်အ
ဲပြီးတော့သူတို့ကဒီအရေးသွေးသူတို့သင်လိုက်တဲ့ဟာတွေလက်တွဲအသုံးချနိုင် project တစ်ခုစီလုပ်ခိုင်းတယ
်
ဒါပေမဲ့အခုဆိုကျွန်မဆောက်ရဲ့ project ဆိုရင်ကျွန်မဒီကလေးကိုသင်တန်းထားဖို့လို့ဘာလို့ဆိုရင်ကျွန်မမှာတန်ပုံငွေလိုအပ်တယ်ဒါပေမဲ့ သူတို့ကကျွန်တော်တို့ကိုအရေးသွေးတွေပဲသင်ကြားပေးတာဒီရမုံငွေထောက်ပံ့မှုမပေးနိုင်ဘူးပေါ့เนาะအဲ့တော့ကျွန်မကလောဆယ်ဆိုကျွန်မရရဲ့ဝင်ငွေတွေကနေပြီးတော့သက်သက်ဖယ်ပြီးဒီကလေးတွေအတွက်စပြီးကျွန်မတက်နိုင်တဲ့လောက်ကစလုပ်ပေးတာပေါ့အဓိကကျွန်မဒီမှာပါတွေ့ရလဲဆိုကလေးတွေကပညာရေးနဲ့ပတ်သက်ပြီးအရင်ကသူတို့စာငတ်မှုရှိရဲဆိုတာတွေ့ရတယ်ဥပမာဆိုရင်ပေါ့เนาะကျွန်မကလေးတယောက်ကိုမေးကြည့်တယ်သူ့အိမ်ကသူ့ကိုသူ့ကျောင်းမတက်နိုင်တော့ကျွန်မဟိုသူ့ကိုပေါ့เนาะအိမ်အကူကိုဖြစ်ပေါ့တခြားအိမ်ကိုပို့ပြီးတော့ခိုင်းဖို့ထီကိုစဉ်းစားထားပေါ့ကလေးအနေကသူသူ့တငယ်ချင်းတွေချားမှာသူအဲ့လိုအိမ်အကူလောက်ရမယ်ဆိုတာမျိုးရှက်နေတယ်ဒီအရမ်းလည်းစိတ်မကောင်းဖြစ်တယ်ပေါ့နော်သူစာဆက်တင်ခြင်းနဲ့ဒါပေမဲ့သူအလုံးလုံးရမယ်ဆိုတဲ့အခါမှာသူအိမ်အတွက်လုံးလုံးရမှာဆိုသူစာဆက်မတင်နိုင်တော့ပေါ့နော်ဆက်မတင်နိုင်တဲ့အခါမှာဒီလိုမျိုးသင်တန်းလေးတစ်ခုတက်ပြီးတော့သူအသက်မဝန်ဆောင်လုပ်နိုင်ဖို့အခွင့်အရေးရတဲ့အခါမှာသူရမ်းပျော်ရအောင်ကျွန်မတွေးရတယ်ပေါ့နော်နောက်တစ်ချက်ကဘာတွေးရလဲဆိုရင်တချို့မိဘတွေဆိုရင်ဒီလိုမျိုးပုတ်ကလေးကအလုံးလုံးပြီးမိသားစုကိုရှာကျွေးနေတယ်။ဒါပေမဲ့ဒီလိုမျိုးသင်တန်းတွေပါတက်ဖို့အတွက်ပေါ့နော်။ပံ့ပိုးပေးမဲ့လူရှိလို့သင်တန်းတက်ဖို့တော့မိဘတွေကမလွတ်ချင်ဘူး။ဘာလို့လဲဆိုတော့ဒီကလေးသင်တန်းတက်ရင်ဒီလိုမျိုးအတမူဝမ်းကြောင်းသင်တန်းကိုတက်လိုက်ပြီးဆိုရင်နောက်လာမယ်ရလာမယ်အကျိုးကျေးဇူးများမှန်းသိပေမဲ့လောလောဆယ်လက်တော်မှာရနေတဲ့ဝင်ငွေကမိသားစုအတွက်အရေးကြီးတဲ့အခါမှာတို့ဒီကလေးကိုမလွတ်ချင်ဘူးဆိုတာတွေ့ရတယ်ပေါ့နော်။ကျွန်မအဲ့တော့နောက်တစ်ခုကကျွန်မဘာကိုမြင်မိလဲဆိုတော့ကျွန်တော်တို့မိဘတွေကိုလည်းကလေးရင်းနဲ့ပတ်သက်တဲ့ကလေးသူငယ်ခွင့်ရေးကလေးသူငယ်ကာကွယ်စောင့်ရှောက်ရေးနဲ့ပတ်သက်တဲ့ဟာတွေပေါ့အများကြီးအသိပညာပြင့်တင်ပေးဖို့လိုအပ်နေသေးရဲ့ဆိုတာတွေ့ရပါတယ်။ဘာလို့ဆိုတော့မိဘဆိုတာကိုယ်ကလေးအတွက်ကအဓိကဥဆုံးတောင်းမရှိရလို့မိဘဖြစ်တယ်လို့ကျမကခံယူပါရပေါ့နော်။ဘာလို့ကျမငငယ်ကိုယ်တိုင်ကိုကလည်းငငယ်တော့ကကျမလည်းဒီလိုပဲအခက်အခဲပြဿနာဆင်းရဲမှုတွေမှာကြီးလာရလို့ဖြစ်တယ်။ကျမအမေကျမအပွားကသူတို့လုံးနိုင်တာထက်ပို့ပြီးလုပ်ပြီးတော့ကျွန်တော်ပညာပေးရပေါ့နော်အမှန်မှန်ဆိုကျွန်တော်လည်းပညာရေးဆက်တင်ဖို့အတွက်ကိုအင်မတန်ခက်ခဲခဲ့တဲ့အခြေအနေကလာခဲ့တယ်ပေါ့နော်ဒါပေမဲ့ကျွန်မအမေနဲ့ကျွန်မဖေကျွန်မအရင်ကျေးဇူးတင်တာပါလဲဆိုရင်တို့ဒီကျွန်တော်အကြောင်းထွက်ပြီးတော့အလုံးလုံးလိုက်တော့လုံးဝမပြောဘူးကျွန်မကိုတို့ဘာပဲလုပ်ရလုပ်ရလုပ်ပြီးတော့ကျွန်မပညာရေးပေးခဲ့တော့ကျွန်မအဲ့ဒါအရင်ကျေးဇူးတင်တဲ့အတွက်ကျွန်မအခုကလေးတွေကိုလည်းကျွန်မတက်နိုင်တယ်လားကုညီရယ်မိဘတွေကိုလည်းကိုတက်နိုင်တယ်လို့အစွမ်းကုန်လုပ်ပြီးကိုသားသမီးကိုပညာစင်ပေးဖို့လိုအပ်တယ်ဆိုတာလေးကိုအသိပညာပေါ့နော်ပေးဖို့လိုနေတယ်ဆိုတော့ကျွန်မတွေ့မြင်ပါတယ်လို့
ဟိုနောက်တစ်ချက်ကထက်တဲ့ဦးကအိုချာမှာလည်းလှုပ်လှုပ်တယ်ဆိုတဲ့အခါကျတော့ပဋိပက္ခဒေသတွေမှာကလေးတွေရဲ့အခြေအနေကဘယ်လိုရှိပါသလဲရှင
်ကျွန်မအနေနဲ့ပြောရမယ်ဆိုရင်ပဋိပက္ခဖြစ်တဲ့ဒေသတွေမှာဥမာပြောပါတော့နော်ကချင်နဲ့ရှမ်းဆိုရင်ပဋိပက္ခဖြစ်တာပြီးခဲ့တဲ့ဂျွန်လဒုတိယပတ်မှာဆိုရင်ပဒီပကဖြစ်လို့လူတွေနေရဆုံးခွာတင်းချောင်းပြီးစခန်းတွေမှာနေရ6နှစ်ပြည့်သွားပြီဖြစ်ပါတယ်။အဲ့တော့စခန်းရောက်မှမွေးတဲ့ကလေးတယောက်ဟာဆိုရင်အခုဆိုရင်အသက်6နှစ်ရှိနေပြီဖြစ်တယ်ပေါ့နော်။ပြောချင်တဲ့သဘောကအဲ့6နှစ်ဆိုရင်အရွယ်ပြီး9နှစ်ကျော်ပြီးသွားပြီ။ကျောင်းတက်ရတော့မယ်အရွယ်ဖြစ်နေပြီ။အဲ့တော့ကလေးဆိုတာကအဲ့9နှစ်ပြည့်ရင်ကျောင်းတက်ရတော့မယ်။တချို့စခန်းတွေမှာကျောင်းမရှိဘူး။တချို့စခန်းတွေမှာဆိုရင်ကျွန်မအလုံးနဲ့ကျွန်မခီးသွားတဲ့အခါမှာအဲ့စခန်းတွေကိုရောက်ခဲ့တယ်။တချို့စခန်းတွေမှာဆိုကျောင်းမရှိပဲနဲ့အနည်းဆုံးကျောင်းကိုသွားဖို့အတွက်ကလေးတွေဟာအနည်းဆုံး2နာရီလောက်လမ်းလျှောက်ရဲနေရာရှိရပေါ့နော်။ဒီနေရာမှာဆိုရင်ကဒီက2နာရီလမ်းလျှောက်ရဲဆိုတာရာသီဥတုကောင်းတဲ့အချိန်မှာသူတို့ကမှရာသီဥတုမကောင်းဘူးမိုးရေရွာတယ်ညီလေးပြူတာဖြစ်တယ်ဆိုရင်ဒီထက်အများကြီးပိုချာပြီးကလေးတွေလည်းအများကြီးအန္တရာယ်ရှိတယ်။နောက်တစ်ခါဆိုရင်ကျမတို့ဇာတင်းစာနာမှုဆိုင်ရာအဖွဲ့အစည်းအမိနဲ့ပေါ့နော်တစ်နှစ်တစ်နှစ်မှာစခန်းတွေမှာရှိတဲ့လူတွေကိုလူသားချင်းစာနာမှုဆိုင်ရာအကူအညီပေးနိုင်ဖို့ရန်ပုံငွေဘလောက်ဘလောက်လိုရဲဆိုပြီးတော့အဖွဲ့အစည်းတွေကတောင်းခံတာရှိတယ်ပေါ့နော်။အဲ့လိုတောင်းခံတဲ့အခါမှာပြီးခဲ့တဲ့နှစ်ကဆိုရင်ရန်ပုံကအနည်းဆုံးရတဲ့ခန်းကဏ္ဍပါလဲဆိုရင်ပညာရေးဖြစ်နေတယ်။ဒီစခန်းတွေမှာရှိတဲ့ကလေးတွေကိုပညာပေးဖို့အတွက်လိုအပ်တဲ့ရန်ပုံငွေရရှိမှုကအနည်းဆုံးပဲတခြားကဏ္ဍကျမ်းမာရေးစာနယ်ရိက္ခာအားလုံးနဲ့ရှင်လိုက်ပညာရေးကအနည်းဆုံးဖြစ်နေပညာရေးကအချို့တွေကတော့ပြောမယ်ပေါ့နော်အသက်ရှင်ရပ်တည်ဖို့အတွက်အဲ့လောက်ကြီးမလိုဘူးလို့ပြောပေမယ့်ကလေးတွေပညာရေးကစောင့်ဆိုင်ရလို့ရတဲ့အရာတစ်ခုလည်းမပါဘူးပေါ့နော်ဒီနေ့ပညာမသင်ရရင်နောက်လာမယ့်တစ်နှစ်နှစ်နှစ်သုံးတစ်လေးနှစ်ဒီမှာအများကြီးကလေးရဲ့ဘဝမှာမကောင်းတဲ့အကျိုးတရားမျိုးအများကြီးဖြစ်လာနိုင်တယ်ဆိုတာသိရတယ်။အထူးသဖြင့်ကလေးရဲ့ပညာရေးလို့ပြောရင်အထူးသဖြင့်ပဋိပက္ခဒေသမှာရှိတဲ့ကလေးတွေအတွက်လည်းလုံးဝမေ့မထားတဲ့မျိုးဆိုတာမျိုးကျွန်မပြောချင်ပါတယ်ရှင
့်။ဦးနောက်ဆုံးအနေနဲ့ကျွန်မမေးချင်တာပေါ့နော်။အခု Liberty and Leadership Forum မှာ Tamara Bush နဲ့ Laura Bush တို့နဲ့ဒီကြောင်စင်ပွဲမှာတွေ့လိုက်ရတယ်လေ။ကျမတို့မြန်မာနိုင်ငံကထက်တဲ့ဦးတို့ပါပဲမနော်လူငယ်ကောင်းဆောင်ကြောင်စင်ပွဲပေါ့နော်။အဲ့ဒီအတွေ့အကြုံနဲ့ပတ်သက်ပြီးတော့ထက်တဲ့ဦးရဲ့ခန်းစားချက်ပေါ့နော်
။ကျမတို့ကြောင်စင်ပွဲမှာပေါ့ကျမတို့အယောက်20ကြောင်စင်တဲ့အချိန်မှာသမရဘုတ်နဲ့သမရကိုတို့လာတဲ့အချိန်မှာသူတို့နဲ့တွေ့ရတယ်ကျမအရန်ဝမ်းသာပြီးဂုဏ်ယူပါတယ်။ဘာဖြစ်လဲဆိုရင်ကျမလိုလူတယောက်အနေနဲ့ပေါ့နော်ဒီလိုနိုင်ငံမှာလာပြီးတော့ပညာသင်ခွင့်ရရတဲ့အပြင်ကိုသမရရောသမရကိုတို့အတူတူကြောင်စင်ပွဲမှာသူတို့လာချင်းမျက်နှာကိုတွေ့ရတဲ့အခါမှာပေါ့နော်ကျမကဘာမှမဟုတ်တဲ့လူတယောက်ရှိမယ်လေဒီလိုမျိုးခွင့်ကိုရရတဲ့အခါမှာ ဝမ်းပါရယ်ဆိုတော့နောက်တစ်ခုကကျွန်မတို့တို့စီကသင်ယူရရှိနေတာဗာလဲဆိုရင်ကင်မရာရောကင်မရာကြော်ရောကအရန်ကိုခေါ်ရဲလူတွေဖြစ်တယ်ဆိုတော့တွေ့ရတယ်ပေါ့နော်သူအခန်းထဲဝင်လာလိုက်ကြတယ်သူ့ဘေးမှာရှိတဲ့လူတယောက်စီကိုဘူးမှမကြံခဲ့စရာဘူးနှုတ်ဆက်တယ်ရင်းနီးနီးဖော်ဖော်ယူနေတဲ့ရီမော်မော်ယူကြရယ်လဲပြောတယ်တယောက်တိုင်းစီကိုအတိမတ်ပြုပြီးတော့နှုတ်ဆက်တာကိုတွေ့ရတယ်ပေါ့နော်နောက်ပြီးတကယ့်ကိုတာမန်ပုံစံနဲ့ပဲနေပြီးတော့တာမန်လူတွေလိုပဲကင်မရာရောကင်မရာကြော်ရောနဲ့စကားပြောဖို့ကျွန်တော်တို့ဘာမှပြင်းချက်နေရမျိုးပေါ့နော်အဲ့လိုမျိုးမရှိဘဲနဲ့လွတ်လပ်ပြောဆိုဆက်ဆံနိုင်တယ်ဆိုတော့တွေ့ရတယ်ပေါ့နော်အဲ့တော့ခေါင်းဆောင်တယောက်ပြင်နဲ့လဲကင်မရာရောကင်မရာကြော်တကယ်ပဲရင်းနှီးဖော်ယူမှုရှိရဆိုတာမြောက်ကိုလည်းတကယ်ပဲနေရာပေးပြီးဆက်ဆံတယ်ဆိုတာမျိုးပေါ့နော်ခေါင်းဆောင်တယောက်ရဲ့အရေးချင်းကိုကျွန်မအတူယူလေးစားအားကြားမိပါတယ်ကျွန်မနဲ့တော့ကျွန်မရဲ့ဒီတောင်းစစ်မှုလာကျွန်မတို့ဗီဒီယိုလေးတစ်ခုပြရတယ်ပေါ့နော်ဗီဒီယိုလေးကတော့ကျွန်မတို့တောင်းတက်ခဲ့လူတွေအားလုံးထဲမှာနှစ်ယောက်ကိုသူတို့ရွေးပြီးရိုက်တယ်ပေါ့ရိုက်လိုက်တဲ့အခါမှာကျွန်မလည်းအိတ်ချင်မှာတယောက်ပါတော့ကင်မရာကပြောပါတယ်ဗီဒီယိုထဲမှာလည်းတရုပ်ဆောင်တာလည်းအရန်တော်ရဲ့အရန်ကောင်းတယ်ပေါ့နော်သူအဲ့လိုပြောတယ်ကျွန်မတယောက်တည်းတော့မဟုတ်ကျွန်မတကယ်ချင်းနေဆိုလို့ဥမာဆိုရင်အရန်ရှိတဲ့တယောက်ဆိုမင်းက900တောင်အရန်ရှိတယ်အဲ့အမျိုးပေါ့နော်သူအလူရန်ရောအတိမတ်သူရင်းနှီးနှီးဆက်ဆံတယ်ဆိုတော့သူပြရတယ်ပေါ့နော်ကျွန်မတို့အောက်တိုဘာပထမခေါက်လာတော့လည်းသူနဲ့တွေ့ရတယ်ပေါ့နော်တွေ့တဲ့အခါမှာသူ့ကိုကျွန်မပြောတယ်ကျွန်မအမေကသူ့ကိုအရန်သဘောကျတယ်ပေါ့နော်သူကသုံးဖြတ်ချက်အဲ့လိုပြည့်ပြည့်သားချရဲရဆိုတာသဘောကျတဲ့အခါသူကကျွန်မကိုအခုံးပုတ်ကြရတယ်ပြောလိုက်ပါရဲ့နင့်အမေကိုအရန်ချေးစုတင်တယ် she is so sweet ပေါ့နော်အဲ့လိုပေါ့နော်သူအဲ့လိုမျိုးအတိမတ်သူပြောရအောင်တွေ့ရတယ်ပေါ့နော်အဲကျွန်မသူ့ကိုအားကြားမိတာဘသူ့ကိုမဆိုမီးဆွေးဆက်ဆံတတ်တယ်အကုန်လုံးနဲ့ပေါ်ပေါ်ကြီးပေါင်းတဲ့ဆက်ဆံကြီးကိုကျွန်မအတူယူမိတာပါ
ကျေးဇူးမြတ်တင်ပါတယ်ထက်တဲ့ခုလိုစိတ်ရှိရှိနဲ့ရှင်းပြရတယ
်ဟုတ်ကဲ့ပါပဲ
'Cause it only serves to make me more determined to achieve
my ဒါကတော့အမျိုးသမီးကဏ္ဍကိုဒေါ်လလတန်းကတင်ဆက်ခဲ့တာပါရှင်ကျမတို့ရဲ့အစီအစဉ်တွေကို Radio Internet Website အပြင် Facebook ကနေတိုက်ရိုက်နားဆင်နေကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်အခုဆက်လက်ပြီးတော့ဒေါက်ကင်မျိုးသက်တင်ဆက်တဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်ကြရအောင်ပါရှင်
တတော်ပြုံးလိမှုရဲ့နောက်ဆက်တွဲဖြစ်တဲ့ရေကြီးရေရှမ်းမှုတွေတို့ဆိုးကျိုးတွေဆယ်ရီမှာနှုံးကြပြီးသုံးလို့မရဖြစ်ကုန်တာတွေကိုဗာတီဗာမြေထိတ်မြက်ကိုသုံးပြီးထိထိရောက်ရောက်ကာကွယ်နိုင်တဲ့အကြောင်းမြို့ပြအင်ဂျင်နီယာဦးရဲမြင့်ဆိုးကပြောပြပေးမှာပ
ါ။ရေဟိုတစ်ချင်တော့ဗာတီမှာရေကြီးရေရှမ်းမရှိခဲ့ဘူး။အခုဆိုလို့ရှိရင်တော့အထက်ဘက်မှာဒီမှာမိုးလေးရွာလိုက်တယ်ဆိုတာနဲ့အောက်ကမြို့တွေမှာအကုန်လုံးရေကြီးကာကွယ်ရေးဆိုတာတွေကမစင်လို့စိတ်စိတ်လာကြတာအဲ့ဒါသတိထားမိပါဘူး။အဲ့ဒါကတကယ်တမ်းကြတဲ့ခါကျတော့အမပီမှာဒီအချိန်လုံးကတတော်ရီနဲ့ကာကွယ်ဖုံးမှန်းပေးစားပြီးတဲ့အခုချိန်မှာအဆမတန်ထွက်လာတယ်။တော့ဆုံးကျွန်တော်ပြည်ညာလို့ဆက်တော့မှာဒီတော်ထုတ်လို့ကခွန်းမိတ်ကြီးကာကြီးကြီးကြီးကတော့ထုတ်နေကြပြီဆိုတော့အဲ့တော့အလုံးအကျုံထုတ်လိုက်တဲ့ကိစ္စတွေကမိုးကြီးမထိနိုင်တော့ဘူး။တော်ရီအပြင်ကိုအဲ့ဒီ area ground water တွေကိုမရောက်တော့ဘူးနေတခါလဲဒီချောင်းလေးကိုကန်ပြီးတော့ပေးနှုံးနေပါတခါလဲပေးဆောင်ပြီးဆင်းသွားတဲ့ခါကျတော့ဒီဒီမှာမြေကျမ်းမြေကြီးမြင့်လာတယ်။မြေကျမ်းမြေကြီးမြင့်လာတဲ့ခါကျတော့မိုးရွာလိုက်ပြီးဆိုဆိုနေတခါလဲကြွားပြီးဖြစ်တာပေါ့။အဲ့ဒါဟာလဲတိတာထင်ရှားတဲ့တတော်တွေထုတ်လို့ခုကြောင့်ပြုံးကြည့်ပုံနဲ့ကြာလာတည်ပါလား။ကျွန်တော်ခုတိတာထင်ရှားတဲ့ဥပမာတစ်ခုကကျွန်တော်ဆယ်မျောင်းပါဆိုလို့ရှိရင်ကရာဇဂျူးဆယ်ဆိုတာကျွန်တော်ကလေးမျိုးမှရှိပါလား။ရည်ရွယ်စေတဲ့အထပ်ပိုင်းတွေရေဒီတာတွေမှာပြည်ပင်ကိုအလုံးကျုံခုတ်ပလိုက်တဲ့တဘာဝအခုအရင်ကတဲနှုံးနေရည်ရွယ်စေတဲ့တခါထိုးဆင်းလာပြီးတော့ရည်ရွယ်စေတဲ့ဆဲတက်ကအခုမှစောက်ပြီးရတာရှိသေးတယ်။စောက်ပြီးပြီးချင်းညှင့်မှာပဲဒီတဲနှုံးကိုပို့ချသွားပြီးတော့ကျွန်တော် guest storage level ပြည့်လာပြီးတော့ YouTube program ကြီးနှုတ်မယ်တော့တကယ်ဆိုတော့ dam life ကနှစ်ပေါင်း90လောက်အနည်းဆုံးရှိရမှာစာအနည်းတည်းမှာပဲပိတ်သွားဆိုတော့ဒီ dam ရဲ့အသုံးချနိုင်မှုမရှိတော့ဘူးဆိုတော့ပြရမှာပါစေဆောက်ပြီးပြီးတဲ့မှာဆေကိုအသုံးပြုလိုက်ရတယ်လို့ပြောမှရှိပဲနဲ့တစ်ခါတည်းမှာပဲနှုတ်လေးနဲ့ပိတ်ဆို့သွားတယ်ဆိုတာ
ဒါဆေမဆောက်ခင်တော့ကဒီပတ်ဝန်းကျင်မှာဟိုဆရာတို့လေ့လာမှုမလုပ်ထားဘူးလ
ားဆေမဆောက်ခင်တော့တော့တတော်ကြီးရှိသေးတယ်ဆေဆောက်နေတဲ့တော့တွဲမှာတော့ဒီတတော်ကြီးခုတ်တက်ကြတာကြောင့်ဆေမျိုးကတားပြီးတော့မရှိဘူးလေသဘာဝပတ်ဝန်းကျင်ထင်းသေးတဲ့အပိုင်းကတပိုင်းဆက်ပြီးတော့သူတို့ခုတ်နေရဆိုတော့အခါကျတော့ဒီကလေးမျိုးရဲ့အထက်ပိုင်းမှာလည်းဒီအများကြီးတော်တော်ကြီးပြင်းပြီးဖြစ်တာအားကလည်းနှစ်ပိုင်းလုံးလို့နှစ်ပိုင်းလုံးလို့ဒီဆယ်တီဆောင်နေတဲ့အချိန်တော်တွင်းမှာပဲတဆွတ်ဆွတ်ပြီးခုတ်နေတာကြီးရဲ့ဒါကြီးအကျိုးတရားမှုကြီးလည်းဖြစ်တာဟုတ်ဒါကလွန်တန်တိကျသင်္ချာလည်းပမာပြီးမှဖြစ်ပေါ်နေတဲ့တော်ဟစ်တူတဲ့မှာဒီအပေါ်တိုင်းမှာပြန်ပြီးတော့ဒီတော်တွေကိုပြန်ပြီးတော့ဆက်ပြောင်းနိုင်လို့ဆိုတာကနှစ်ပေါင်း20အထက်ကြီးကြာမှာဟုတ်ဒီပတ်ဝန်းကျင်မှာဒီဘက်ကဆိုသင်္ကြန်ပြထားမယ်ဆိုလို့ရှိရင်ဒါကနေ့နေ့ပြမှာပဲဒီကဒီရောက်ပြီးဆက်လာပြီ လောက်ကြည့်ဆင်းနေတယ်ချင်းလူပြင်းမှာသာဝင်နိုင်မှာလေအပေါင်းကလေးရှိတဲ့အတွက်ကြောင့်ပြန်စားမြန်မာပြည်ကဒီကဂရက်ဆူချက်ကြည့်ပြီးတော့ကာဗီဘီလူအန်လေးအမိသားတို့ဖြစ်ပါတယ
်ဒီဗာတီဘာမြက်နဲ့ပတ်သက်ပြီးတော့အများတိအောင်ပေါ့နော်ဒီမြက်အကြောင်းကိုနည်းနည်းလေးပြောပြပေးပါဘာမှလို့ဘလို့ခေါ်ပါလဲဆရာ
ကျွန်တော်ဗမာလူကတော့ကျွန်တော်ပြောနေတော့ညီရင်းမျက်ရှိမြက်လို့ကျွန်တော်ပြောလိုက်တော့သူရဲ့ညီရင်းကတော့သူကအိန္ဒိယကနေပြန်လာတာ
ဟုတ်ကဲ့ခေါ်တော့အဲ့ဒါဗာတီဘာမြက်ပဲခေါ်မှာပေါ့
ဟုတ်ကဲ့ဗာတီဘာကဆိုတော့ဗာတီဘာမြက်လို့ပဲခေါ်ပါတယ်ဗာတီဘာဆိုတော့သူကတမန်စကားဖြစ်ပါတယ်အိန္ဒိယနိုင်ငံမှာတော့ cost cost လို့ပဲခေါ်ကြပါတယ်ဗာတီဘာမြက်ကသူကအိန္ဒိယနိုင်ငံရဲ့ညူရင်းမြက်ပင်တူဖြစ်ပါတယ
်မြက်ရဲ့အနေအထားကိုနည်းနည်းပြောပြပေးပါဆင်သူရဲ့ဟိုထူးခြားချက်ပေါ့နော
်မြက်ရဲ့အနေအထားကတော့သူကပေါ်မှာဥစ္စာရှင်ကလာပြီလို့ဒီညလေရှိတယ်ဒါပေမဲ့သူရထူးခြားတဲ့ဟာကတော့တစ်နှစ်ခွဲနှစ်နှစ်လောက်တော့တော်တော်မှဝင်ဒီအောက်ကို15ပြီလောက်ကြည့်သူကရှင်းတော့နိုင်ပါတယ်သူကထူးခြားပြီးတော့ဒီတောင့်တင်းတဲ့အမြင့်တရားအောက်တက်တဲ့ဦးပဲဆန်တန်းပြီးတော့ဖြည့်ထွက်လို့ရှိတယ်အပင်ကတောင့်ပြီးတော့အရွက်ကဖြောက်တယ်ပင်အစင်းရောင်ရင်တရားများသောအဖြစ်ဆိုဆိုတော့အကျေက10မီလီတာကန်ရှိပြီးတော့အမြင့်ကပတိပွဲရနေပြီး5ပြီအထိဖြည့်ပြန်စွာအပေါ်ကိုဆန့်ပြီးတော့ထွက်ပါတယ်ပြည့်ရဲ့ပုံစံကတော့မြက်ဖို့ဖြစ်ပြီးတော့အချင်းကတပိကန်ရှိတတ်ပါလားအမြင့်ဆုံးကမြေပြင်အောက်ကမြေကြီးပြွတ်မှာပဲရှိနေလို့ဒီကြောင့်ပူပြင်း၆တွေ့ပြီးတော့ရေရရှိမှုနဲ့မိုးခေါ်မှုတန်နဲ့မိုးများပြီးတော့ရေလွှမ်းမှုတန်ကခုစလုံးလာပြီးတော့ဒီနှင်းကြိုက်ခြင်းတရိစံစားခံရခြင်းပူမဖြစ်စီခံရခြင်းဤလောင်ခံရခြင်းအဲ့ဒါတွေကိုလည်းဒီကောင်းကောင်းခံနိုင်ရရှိပါတယ်အဲ့ဒီကပေးတွေရှိလာခဲ့ရင်တော့မှအဲ့ဒီကပေးတွေပြီးဆုံးပြောက်ွယ်တော့တဲ့တဘာဝလောက်ပြန်ပြီးရှင်လန်းပူဖွားနိုင်ရင်ဉာဏ်ကြီးဖြစ်ပါတယ်ဒီမြေကြီးမြေရှိရရည်ရွယ်မှုနေလဲဆိုလို့ရှိရင်တမ်းမြပူကြီး17ဒီဂရီနဲ့ပြီးတော့25ဒီဂရီဆင်ပြီးတော့သူရှင်းတတ်နိုင်ပါတယ်။ဒီကလည်းအလဲဆုံးမူရသုံးမြင်ကတော့3လလောက်ပဲလူပဲ။မိုးနေတဲ့ဒီသားတွေမှာတော့ရေလောင်းပြီးတော့စိုက်ပြုတ်နိုင်ပါတယ်။မိုးခေါင်လည်းရေဝတ်တဲ့ရေနေတဲ့တောင်လည်းခံနိုင်ရရှိပါတယ်။ဘယ်လိုမြေမျိုးစားမျိုးမှမရှိစိုက်ပြုတ်နိုင်ပြီးတော့ပဲဆန်နေမြေမှာတော့ပောက်ရုံမှုကတော့အကောင်းဆုံးဖြစ်ပြီးတော့နှုတ်ပေးမှုလည်းလွယ်ပြီးပဲအပြည့်လေးဖုံးတဲ့အမြင့်ကြီးရဲ့ထိခိုက်မှုတွေလည်းတတားရှိပါတယ်။နောက်ပြီးတော့တတုတ္တအစ်စ်တ္တအဂရိတ္တနဲ့ရှားတတ်ပါတဲ့မြေမျိုးတွေမှာလည်းပေါက်ရောက်နိုင်ပါတယ်
ကလေးဘက်ကပေါ့နော်ရာဇဂျိုဆယ်မှာဆရာတို့ခု10ရဲ့အနေထားတွေပြက်ပြားနေတာဒါကိုဒီမြေထင်းမျက်ရှည်နဲ့ဘယ်လိုကာကွယ်နိုင်မလဲနည်းနည်းရှင်းပြပေးပါစေ
သူရဲ့ရေဝေရေလေးဒေတာတွေမှာဒီဗဂရက်စီကိုအတန်းလိုက်ကြည့်ကာကာပြီးတော့စိုက်ပြီးလိုက်မယ်ဆိုရှင်သူ့အဲဟိုဝင်နဲ့လုံးနေလို့သူကတားထားနိုင်ပါတယ်ဆယ်တဲ့ဟိုဝင်နဲ့လုံးကြတဲ့လုံးနည်းလို့ရှိရင်ဆယ်တန်းရှိတာ
ဟုတ်ကဲ့အဲ့တော့ဆင်းနေမဟုတ်ဘူးပေါ့နော်ဆရာဥမာအင်းလေးလိုနေရာမျိုးမှာနောက်ပြီးတော့တခြားနေရာတော်တော်များများမှာလည်းအဲ့ဒီပြဿနာတွေရှိနေတယ်ဆိုတော့
အဓိကကတော့ mechanical စားတဲ့နေရာတွေပေါ့နော်တိုက်စားတုံးကြီးကာကွယ်ဖို့အတွက်ကိုလီအောက်ရေထင်းသိမ်းနိုင်ဖို့အတွက်ကိုနောက်ပြီးတော့တစ်ခုတ်ပြီးတဲ့နေရာတွေပေါ့အဲ့တတုရင်းအဲ့ဒီကမိုင်းကြီးမှာစွန့်ပစ်တဲ့နေရာတွေမှာလည်းတောင်ကောင်းကဘာတွေမှာတိုက်စားပြကြမှုတွေလည်းကာကွယ်နိုင်မှုနောက်ပြီးတော့ကားလမ်းရထားလမ်းပေးတွေမှာပူလောင်ကဘာပြကြမှုတွေမှာလည်းကာကွယ်ဖို့တွေဆက်ပြုနိုင်ပါတယ်ဒီချောင်းမြောင်းနေတဲ့ရေလမ်းကြောင်းတွေထင်းသိမ်းဖို့တော်လေဆက်ပြုနိုင်ပါတယ်
ဟုတ်တော်တော်လေးကိုအတုံးဝင်မဲ့မြက်မျိုးပေါ့နော
်
ဘယ်လိုနေရာမျိုးတွေမှာအဓိကတုံးနိုင်မလဲနည်းနည်းပြောပြပေးပါဆရာ
သူ့ရဲ့တံပိုးအဓိကကသူကအရှိရမကြီးမပွားနိုင်ဘူးခင်ဗျအဲ့တော့ဟိုထင်းသိမ်းရခက်တဲ့ပြန်ပွားမှုတွေဖြစ်မလာနိုင်ဘူးပေါ့သူကသူ့ရဲ့အမြင့်ကဒီ water contamination ပေါ့လေရေစုရေမြစ်တွေတက်ရှင်ပြနေတဲ့တတိယရှိခဲ့ပြီးတော့ရေစုရေမြစ်နဲ့ကျွန်တော်ဆေးဝင်သွန်းစွန့်ပစ်ရေပြန်လဲပြီးတော့တက်ရှင်စီဖို့တော့ဒီလေသူကဆက်ပြုနိုင်ပါတယ်သူကမြက်အမှုကလည်းပဲကျွန်တော်နေယူပြီးထိတ်ဆန်စားနေတယ်စိတ်ကြည့်နိုင်ပါလေနောက်တစ်ခုကစိတ်ချင်းတွေစိတ်ပြိုးပင်တွေရေသွေးမြင့်တင်ပြီးတော့ဒီအကောင်ကိုပြင်နိုင်လို့ဒီလေစိတ်ကြည့်ပြီးနိုင်ပါလေနောက်တစ်ခုကဗက်တီဗာရဲ့အမြစ်တာဆိုလို့ရှိရင်အမွှေးစီထုတ်လို့ရတယ်ဒီဒီမှာဆိုလို့ရှိရင်ဒီဗက်တီဗာဂရက်ရှာတွေအကြီးအကျယ်ပြီးစိတ်ပြိုးထုတ်လို့အမြစ်တာလည်းအတော့ဝင်တဲ့ညက်မျိုးဖြစ်ပါတယ်နောက်ပြီးတော့တင်းတုံးပစ္စည်းတွေပြိဿာစကားစာရင်းတွေလည်းစိတ်ပြိုးနိုင်ပါလေ
မြို့ပြအင်ဂျင်နီယာဦးရဲမြင့်ဆိုးရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော
်။စနေနေ့နဲ့ခင်ဗျာရဲ့မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင
်။ American ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြပါတော့မယ်ရှင်။
တော်ရရှိမြန်ခင်ဗျာ2014ခုနှစ်အတွင်း ISIS Islamic စစ်သွေးကြွတွေရဲ့အောင်မြင်မှုအထွတ်ထိပ်ကိုရောက်ခဲ့ပါတယ်အဲ့ဒီချိန်ကဆိုသူတို့ကိုဘယ်သူမှတရိမထားမိကြသေးပါဘူးအဲ့ဒီနှစ်ဇွန်လအတွင်းလူဦးရေနှစ်သန်းနီးပါးနေထိုင်တဲ့မိုဆူးမြို့ကြီး ISIS တွေရဲ့လက်ထဲကျရောက်သွားခဲ့တဲ့အကြောင်းဒ တမရရဲ့ ISIS ချိန်မုံရေးအပြည်ပြည်ဆိုင်ရာညွန်ပေါင်းဖွဲ့ဆိုင်ရာအထူးတန်တမန်မက်ကူရက်ကပြောပါတယ်။မိုဆူးမြို့မွေဟောင်းအတွင်းမှာရှိတဲ့ Grand El Nuri ဖျားကြောင်းကြီးကနေ ISIS စစ်ပွဲရဲ့ခေါင်းဆောင်အဘူဘေကာဘာဒါဒီကကာလီဖိတ်လို့ခေါ်တဲ့အစ္စလာမစ်နိုင်ငံတော်ထူထောင်မဲ့ကာလီဖိတ်လှုပ်ရှားမှုကိုကြီးညာခဲ့ပါတယ်။အောင်မြင်မှုတွေစက်တိုက်ရရှိပြီးသူတို့ကိုသူတို့ယုံကြည်မှုအထွတ်ထိပ်ရောက်ရှိနေခဲ့တာပါ။ကဘာအနှံ့ကတက်ခိုက်ရေးသမားတွေကလည်းသူတို့နဲ့တွားရောက်ပြီးတော့ပူးပေါင်းခဲ့ကြပြီး ISIS တွေဟာအီရတ်နိုင်ငံရဲ့မြို့တော်ဘက်ဒက်ကိုရှေ့ရှုပြီးတော့ချီတက်ခဲ့ကြပါတယ်2014ခုနှစ်နောက်ပိုင်းမှာ ISIS တွေဟာအီရတ်နဲ့ဆီးရီးယားကိုဝင်ထွက်သွားလာနိုင်တဲ့လေဘနွန်နိုင်ငံအရွယ်စားလောက်ရှိတဲ့နယ်မြေကိုသိမ်းပိုက်ထိန်းချုပ်ထားနိုင်ခဲ့တယ်လို့တန်တမန်မက်ကူရက်ကပြောပါတယ်ရက်ကွာနဲ့မိုဆိုးမြို့ကြီးတွေမှာရှိတဲ့တန်းနဲ့ချီတဲ့လူတွေထံကနေအခွန်အတုပ်ရင်းနှံတန်းငွေရှေးအောင်ပစ္စည်းကုန်သွယ်မှုပြန်ပေးဆွဲငွေညှစ်တာတွေပြုလုပ်ပြီးတော့တစ်နှစ်ကိုဒေါ်လာတန်ပေါင်း1000ကျော်သူတို့ရရှိခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကဥဆောင်ပြီးတော့နိုင်ငံစုံတပ်ဖွဲ့တွေနဲ့ ISIS တွေကိုစီးရီးယားတံပြန်တိုက်ခိုက်ချေမှုန်းဖို့နိုင်ငံတကာညွန်ပေါင်းတပ်ဖွဲ့ဖွဲ့စည်းပြီးတော့2014ခုနှစ်စက်တင်ဘာလအတွင်းမှာလေကြောင်းကနေတိုက်ခိုက်မှုတွေစတင်ဆင်နွှဲခဲ့ပါတယ်။ညွန်ပေါင်းတပ်ဖွဲ့တွေဟာ ISIS တွေရဲ့လုံးကျုံစိတ်ချစွာနေထိုင်နေကြတဲ့နေရာတွေကိုဖျက်ဆီးပစ်ခဲ့ကြပါတယ်။သူတို့ရဲ့ပြည်ပကတိုက်ခိုက်ရေးသမားအဖွဲ့ဝင်တွေစီယုံတင်းတွင်းနေမှုတွေငွေလွှဲပြောင်းမှုတွေအင်တာနက်နဲ့လူမှုကွန်ရက်မီဒီယာတွေကနေတဆင့်ဝါဒဖြန့်နေတာတွေကိုမလုံနိုင်အောင်တားဆီးခဲ့ကြပါတယ်။ဒီကနေ့လက်ရှိအခြေအနေမှာညွန်ပေါင်းတပ်ဖွဲ့တွေရဲ့အကူအညီနဲ့ဒေသခံတပ်တွေကအီရန်နိုင်ငံအတွင်း ISIS တို့တင်ပိုက်ထားတဲ့လူဦးရေထူထပ်တဲ့နေမည်80ရာခိုင်နှုန်းကိုပြန်လည်သိမ်းပိုက်နိုင်ခဲ့ပြီးလူဦးရေ 1.9 တန်း ISIS တွေရဲ့လက်အောက်ကနေလွတ်မြောက်အောင်ဆောင်ရွက်နိုင်ခဲ့ပါတယ်။စီးရီးယားနိုင်ငံအတွင်းမှာလည်းသိမ်းပိုက်ထားတဲ့နေမည်တွေက57ရာခိုင်နှုန်းကိုဆုတ်ခွာပေးခဲ့ကြပါတယ်။ကျွန်တို့အနေနဲ့ ISIS တွေကိုဖိအားပေးပြီးတော့သူတို့ရဲ့ကာလီဖိတ်ဆိုတာဟာအတူအောင်တက်တက်ကလွဲပြီးဘာမှမဟုတ်ဘူးဆိုတာကိုတက်တည်ပြနိုင်ခဲ့ပါတယ်။ကျွန်ုပ်တို့ရဲ့ညွန်ပေါင်းအဖွဲ့ဟာတိကျတဲ့ဥတီချက်ရှိပါတယ်လို့အထူးတန်တမန်မက်ကူရက်ကပြောပါတယ်။ ISIS တွေလုံးဝပြတ်သုံးသွားအောင်ဖျက်ဆီးပစ်ဖို့ဆိုတဲ့တန်တိတ်ထန်အတိုင်းအပြောနဲ့လက်တွေ့အညီဆောင်ရွက်လျက်ရှိပါတယ်ခင်ဗျာ
။ American Soya ရဲ့သဘောထားအမြင်အားကိုတင်ပြလို့ပြပါပြီ
။အခုနားဆင်ခဲ့ရတာကတော့ American အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။ဒီမနက်အစီအစဉ်အတွက်သတင်းချင်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။နန်းလောင်ကပြောပြမှာပါရှင်။ American သမ္မတ Donald Trump ဟာ Russia သမ္မတ Vladimir Putin နဲ့တောက်ကြားနေကပထမဆုံးအကြိမ်လူချင်းတွေ့ဆုံချိန်အတွင်းမနစ် American သမ္မတရွေးကောက်ပွဲမှာ Russia ရောဝင်နောက်ရှက်ခဲ့တဲ့ကိစ္စကိုတကြိမ်ထက်မနည်းဖိအားပေးပြောဆိုခဲ့တယ်လို့ American နိုင်ငံခြားရေးဝန်ကြီး Rex Tillerson ကအစည်းအဝေးပြီးသတင်းထောက်တွေကိုပြောပါရယ်။ဒီအကြောင်းအရာကိုကောင်းဆောင်လို့အချိန်တော်ကြာအပြန်အလှန်ဆွေးနွေးခဲ့ကြပေမဲ့ American ရွေးကောက်ပွဲမှာ Russia ရောပါဝင်ပတ်သက်ခြင်းမရှိဘူးလို့ Putin ကညင်ဆိုကြောင်း Mr. Tillerson ကပြောပါရယ်။ Germany နိုင်ငံမှာကျင်းပမဲ့ G20 ကမ္ဘာအဆင့်မှုထိပ်သီးညှိနှိုင်းခံပေးပွဲမှာအခုလိုတွေ့ဆုံဆွေးနွေးကြတာပါ။ American ရွေးကောက်ပွဲမှာ Russia ရောဝင်နောက်ရှက်ခဲ့တာမရှိဘူးဆိုတဲ့ Mr. Putin ရဲ့ပြောကြားချက်ကိုသမ္မတ Trump ကလက်ခံသွားတယ်လို့အစည်းအဝေးမှာပါဝင်ခဲ့တဲ့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဗရော့ကနောက်ပိုင်းမှာပြောပါရယ်။ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20ကနိုင်ငံအကြီးကယ်ရီဟာဂျာမနီနိုင်ငံဟမ်ဘတ်မြို့မှာတောက်ကြနေကစပြီးတော့ G20 ထိပ်သီးအစည်းအဝေးကျင်းပနေပါရယ်။နှစ်ရက်ကြာကျင်းပမယ့်ဒီအစည်းအဝေးတွင်ကိစ္စရမျိုးစုံနဲ့ပတ်သက်ပြီးညှိနှိုင်းသဘောတူညီချက်တွေနဲ့အဖြေတွေရဖို့ကြိုးစားသွားကြမှာဖြစ်ပါရယ်။ဒီထဲမှာဘဏ္ဍာငွေကြေးစည်းကွက်ဆိုင်ရာစည်းကမ်းသတ်မှတ်ချက်တွေအကြမ်းဖက်ဝါဒတံပြန်နိုင်နေရေးကမ္ဘာရာသီဥတုပြောင်းလဲမှုကွန်ပစ္စည်းတည်ယူပို့ဆောင်ရေးလမ်းကြောင်းတွေကတ်ရောဂါစသည့်ကိစ္စရမျိုးစုံပါဝင်ပါရယ်။နျူကလ িয়ার လက်နက်တွေကိုပိတ်ပင်တားမြစ်တဲ့နိုင်ငံတကာသဘောတူစာချုပ်တစ်ခုကိုကုလသမဂ္ဂညီလက်ခံတစ်ခုကနေတောက်ကြနေကချမှတ်လိုက်ပါတယ်။ဒါပေမဲ့နျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့နိုင်ငံ၉နိုင်ငံကသပိတ်မောက်တာကြောင့်ဒီစာချုပ်ရဲ့တရားမှုအလားအလာပေါ်တန်ရဖြစ်စရာရှိနေပါတယ်။နိုင်ငံပေါင်း122နိုင်ငံကထောက်ခံမဲ့ပြီးတော့စာချုပ်ကိုအတည်ပြုလိုက်ပြီးတဲ့နောက်တက်ရောက်လာတဲ့ကိုစလဲရီကအတော်လေးကြာအောင်မှတ်သက်ရပ်ပြီးတော့လက်ခုပ်တီးအားပေးခဲ့ကြပါတယ်။နယ်သာလန်နိုင်ငံကတော့ကတ်ကွက်မဲ့ပြီးတော့စင်ကာပူကတော့အမဲမပေးဘဲနဲ့နေခဲ့ပါတယ်ရှင် ။ကျေးဇူးပါနန်းလောင်ရေသတင်းအချင်းချုပ်ကိုနားဆင်ခဲ့ကြတာပါရှင်။ဒီကနေ့မိနစ်တွေဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုညာဝင်းအောင်ပါအင်ဂျင်နီယာကတော့ဂျင်ဟာမွန်ဖြစ်ပါတယ်ရှင်စနေနေ့နဲ့ခင်း VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကတော်ရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်စနေညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီမှဆက်လက်ထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင်ရှင်လန်းချမ်းမြေကြပါစေကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.